Welcome to the Voice of America in Burmese.
ကျေးဇူးမင်္ဂလာပြားပြားနဲ့ပြည်စုံနေမနေခင်တွေ့ကြပါစီခင်ဗျာ VOA အမေရိကန်တိုင်းရဲ့2019ခုနှစ်မတ်လ22ရက်စောင့်ကြနေမနေခင်အစီအစဉ်တွေကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေလိုင်းလိုမီတာ30.40 48တို့ကနေဓာတ်ရိုက်ထုတ်လွှင့်နေသလို VOA ရဲ့ Facebook စာမျက်နှာကပါဓာတ်ရိုက်တင်ဆက်ပေးနေပါပြီခင်ဗျာကျွန်တော်ညဝင်းအောင်ပါဒီကနေ့မနေခင်အစီအစဉ်တွေကိုတောင်းဝန်ယူတင်ဆက်မှာပါ
မင်္ဂလာပါရှင်ကျွန်မကခင်ဗျတက်ပါဒီမနေ့ခင်းသတင်းတွေကိုကိုကျော်အောင်နဲ့အတူကြီးညာပေးပါပါနယူးဇီလန်နိုင်ငံမှာဗလီဝကြောင်းဝတ်ပြုဆုတောင်းသူ90တေဆုံးခဲ့တဲ့နောက်တပတ်ကြာမှာနယူးဇီလန်ဝန်ကြီးချုပ်ကတိုက်ပွဲ3တနက်အမျိုးအစားအလုံးအတွက်တားမြစ်ချက်ကိုထုတ်ပြန်လိုက်ပါတယ်အီရတ်နိုင်ငံမိုဆုံမြို့အနီးတိုက်ခရစ်မြစ်ထဲမှာကျက်တဲ့ဗရင်းနေကတင်မော်တစီတိတ်မှောက်ပြီးအနည်းဆုံး83ဦးတေဆုံးရပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းရအောင
်ဟုတ်ကဲ့ပါခင်ဗျာကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးဘတ်စလီရဲ့မြန်မာနိုင်ငံဆိုင်ရာအထူးအစဉ်ခံစားအပေါ်တာမတ်ကြီးဦးကျော်မိုးထွန်းရဲ့တုတ်ပြန်ချက်ကတော
့ It is deeply regrettable to observe that the report of the High Commissioner on Myanmar reflects the narrative from one side
သတင်းလေးအပြီးမကြာခင်မှာနားဆင်ရဖို့ရှိပါတယ်တခါNRBC နဲ့ NCA မှာလက်မှတ်မထိုးရသေးတဲ့လက်နက်ကင်အဖွဲ့တွေတွေ့ဆုံမှုပေါ်သုံးသက်ချက်ရခိုင်ပြည်နယ်တွင်းတိုက်ပွဲတွေကြောင့်ဆစ်ဆောင်တွေဘလို့ရင်ဆိုင်နေရသလဲထိုင်းနယ်ဇက်မှာစိတ်ကြွစေးတွေဘလောက်ထိဖမ်းမိနေသလဲအိန္ဒိယကနေအောင်ကြီးစွန့်ရင်သုံးလေစိတ်တဲ့အကြောင်းစာရတွေကိုမိတ်ဆက်ဖို့ရှိပါတယ်နောက်ပိုင်းမှာအပတ်စဉ်ကဏ္ဍတွေကိုတင်ပြမှာပါအခုအရင်ဆုံးတော့ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ဖင်မျိုးတက်နဲ့ကိုကျော်အောင်လင်းတို့ပြောပြပြပါအောင်ဗျာ
နယူးဇီလန်နိုင်ငံ Christchurch မြို့ဗလီဝကြောင်းနှစ်ခုမှာဝတ်ပြုဆုတောင်းနေသူ90တေဆုံးခဲ့ရတဲ့ပြစ်ခတ်မှုဖြစ်ပွားခဲ့ပြီးသတင်းတစ်ပတ်လောက်ကြာမှာပဲနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကနိုင်ငံတွင်းမှာတိုက်ပွဲ3 automatic မောင်းပြန်တနက်အမျိုးအစားအလုံးအတွက်ချက်ချင်းတားမြစ်ချက်တွေကိုထုတ်ပြန်လိုက်ပါတယ်။ဒီတားမြစ်ချက်ကိုဝန်ကြီးချုပ် Ardern ကကျက်သပရင်းနေမှာကြီးညာခဲ့တာဖြစ်ပြီးတားမြစ်တဲ့ထဲမှာရိုးရိုး rifle တနက်ကနေတိုက်ပွဲ3 rifle တနက်ဖြစ်နေပြောင်းသုံးနိုင်အောင်ကြီးစံအများပြားဆက်နဲ့ကြီးကက်တွေတက်စင်ပြီးအချိန်များစွာပြစ်ခတ်နိုင်မယ့်ကိရိယာတွေပါပါဝင်ပါတယ်။အခုဥပဒေအသစ်အတည်ပြုခဲ့ပြီးနောက်ပိုင်းလက်နက်တွေစုပုံသိမ်းဆီးထားတာကိုကာကွယ်နိုင်မှာဖြစ်တယ်လို့ဒီလက်နက်တွေကိုအသုံးမချနိုင်အောင်လည်းလုံးဝတားမြစ်တာဖြစ်ကြောင်းဝန်ကြီးချုပ်ကပြောပါတယ်။လက်နက်ဝယ်ယူထားသူတွေနဲ့သူတို့ပိုင်တဲ့လက်နက်တွေကိုအာနာဗန်နီစီပြန်ပြီးအပ်ဖို့အားပေးတဲ့အနေနဲ့လက်နက်အများအပြားပြန်ဝယ်ဖို့ကိုပါကြေညာခဲ့ပါတယ်။ဒီလိုပြန်ဝယ်ဖို့အတွက်အမေရိကန်ဒေါ်လာတန်140အထိသုံးဆွဲမယ်လို့ဝန်ကြီးချုပ်ကပြောပါတယ်။ဒီဥပဒေဟာရဲစစ်တပ်နဲ့ပုံမော်ထိန်းချုပ်ရေးလုပ်ငန်းတွေအတွက်တော့ကင်းလွတ်ခွင့်ပေးထားပါတယ်။တနက်ပိုင်းဆိုင်သူတွေသူတို့တနက်တွေပြန်အပ်ဖို့ကြားကာလတတ်မှတ်ပေးထားမှာဖြစ်ကြောင်းနယူးဇီလန်ရဲကသူတို့ရဲတပ်ဖွဲ့ဟိုမှာပြောပါတယ်သူတို့ရဲ့အခုဝင်းကြီးချုပ်တင်သွင်းတဲ့မူကြမ်းကိုလာမယ့် April လလဲလွတ်တော်ပြန်ဆချိန်မှာလွတ်တော်ကအတည်ပြုမယ်လို့ခန့်မှန်းထားပါတယ
်နယူးဇီလန်ကဒီဗလီနှစ်ခုကိုဝင်ရောက်တက်ခဲမှုကြောင့်တက်ခဲ3 rifle တနက်တွေကိုတားမြစ်ပိတ်ပင်တဲ့အတွက်ဒီနယူးဇီလန်ဝင်းကြီးချုပ် Jacinda Ardern ကအခုလိုမျိုးအရေးယူဆောင်ရွက်ခဲ့တာကိုအမေရိကန်ပြည်ထောင်စုကဒီ Democrat Party လွတ်တော်မှတ်တွေကကြိုးစိုးကွန်ပြူလိုက်ကြပါတယ်အမေရိကန်ပြည်ထောင်စုမှာအခုနှစ်ပိုင်းတွင်ဖြစ်ပေါ်ခဲ့တဲ့တိုက်ခတ်မှုတွေကြောင့်လူတွေရာနဲ့ချီတည်ဆုံးခဲ့ရပြီးတော့တရက်ဆိုင်ရာဥပဒေတွေကိုပြင်ဆင်ပြောင်းလဲတောင်းဆိုမှုတွေအကြီးအကျယ်ရှိနေကြတယ်ဆိုပေမဲ့ထူးခြားတဲ့တိုးတက်မှုတွေဖြစ်ပေါ်မလာဘဲဥပဒေပြင်ဆင်ရေးကိစ္စကလွတ်တော်တွင်ဆုံးဖြတ်ချက်မချနိုင်ဘဲတိုက်ဆို့နေပါတယ်။လာမယ့်နှစ်အမေရိကန်သမ္မတရွေးကောက်ပွဲမှာနောက်တစ်ကြိမ်ထပ်ပြီးတော့ဝင်ရွေးခံမဲ့ဒီမိုကရက်ထက်လွတ်တော်မှဘာနီဆန်ဒါစ်ကနယူးဇီလန်ကတနက်ဥပဒေပြင်ဆင်မှုကိုကြိုးစားကုန်ပြူခဲ့ပါတယ်။တနက်ဥပဒေပြင်ဆင်ရေးမှာနယူးဇီလန်ရဲ့ဥဆောင်မှုနောက်ကိုအမေရိကန်ကလိုက်မှတ်ဖြစ်မယ်။တိုက်ခိုက်ရေးသုံးလက်နက်တွေအမေရိကန်ပြည်ထောင်စုတွင်းဖြန့်ဖြူးအောင်ချနေတာတွေကိုပိတ်ပင်ရလိမ့်မယ်လို့ဘာနီဆန်ဒါစ်ကကြာသာရေးနေမှာသူ့ရဲ့ Twitter ကနေတဆင့်ရေးသားပေါ်ပြပါတယ်။နယူးဇီလန်ဝန်ကြီးချုပ်ကတနက်ဥပဒေပြင်ဆင်မှုကိုကြေညာခဲ့တဲ့နေ့မှာပဲအခုလိုမျိုးတုံ့ပြန်ခဲ့တာပါ။ Texas ပြည်နယ်က Democrat အောက်လွှတ်တော်မှ Beto O'Rourke ကလည်းနောက်နှစ်မှာတမရဝင်ရွေးမဲ့သူပါသူကလည်းလူများပြားကိုလွယ်တကူတည်ဆုံးအောင်ပြစ်တက်နိုင်တဲ့တနက်လက်နက်တွေကိုအမေရိကန်ပြည်ထောင်စုတွင်းဆက်မရောက်တဲ့တော့ဘူးလို့ဆိုပါတယ်
။ရှီးရနိုင်ငံဘက်ခတ်စ်က IS စစ်တွအလက်ကျန်တွေရှိရနေရာနှစ်နေရာကိုကျက်တပရင်းတွေကလေကြောင်းတိုက်ခတ်မှုတွေဇက်တိုက်လှုပ်ဆောင်ခဲ့ပါတယ်။ရှီးရအရှိမြောက်ပိုင်းကဘက်ခတ်စ်မှာ IS ရှင်းလင်းရေးတွေလှုပ်ဆောင်မှုတွေနှစ်ရက်နီးပါးရှိလာချိန်မှာအခုလိုလေကြောင်းတိုက်ခတ်မှုတွေကိုလုပ်ခဲ့တာပါ။အဲ့ဒီဒေတာမှာဒီသတင်းပတ်အစောပိုင်းကရာနဲ့ချီတဲ့ IS စစ်သည်တော်တွေဟာအမေရိကန်တွေထောက်ပံ့ပေးနေတဲ့ Syria Democratic တပ်ဦး SDFC မှာလက်နက်ချနေတာဖြစ်ပါတယ်။ SDF ကိုအကူအညီတွေပေးနေတဲ့ Quds ပြည်သူ့စစ်အဖွဲ့ကပြန်ကြားရေးအရာရှိတဦးကတော့တ တချို့တိုက်ခိုက်မှုတွေဟာ Euphrates မြင်းနာကိုကြောင်းနေတယ်။ IS တိုက်ခိုက်ရေးအဖွဲ့တစ်ဖွဲ့ကိုပြစ်မှတ်တာပြစ်ခတ်တာဖြစ်ကြောင်းပြောပါတယ်။ကြံလီချောင်းတိုက်ခိုက်မှုတွေကတော့ Backus မြို့ပြင်မှာကရှိတဲ့တောင်တန်းမှာခိုးအောင်းနေတဲ့ဒုတိယအဖွဲ့ကိုပြစ်မှတ်တာပြစ်ခတ်တာဖြစ်ကြောင်းလည်းပြောပါတယ်
။ Venezuela နိုင်ငံကသူ့ကိုယ်သူဂျာပြတ်သမ္မတဖြစ်ကြီးညာထားတဲ့တိုက်ခိုက်ခေါင်းဆောင် Juan Guaido ကသူ့ရဲ့ကိုယ်ရေးရရှိဟာထော်လိုင်းရေးတွေရဲ့ဖမ်းဆီးတာကိုခံခဲ့ရတယ်လို့ပြောလိုက်ပါတယ်။သူ့ရဲ့ကိုယ်ရေးရရှိ Roberto Marinho ရဲ့အိမ်ကိုထောင်ရိုင်းတွေကတညလုံးစီးရင်ဝင်ရောက်ခဲ့ပြီးတော့သူ့ကိုအချုပ်ထဲထည့်ခဲ့တယ်။လွှတ်တော်အမတ် Sergio Vergara ရဲ့အိမ်ကိုလည်းဝင်ပြီးတော့ရှာဖွေခဲ့ကြတယ်ဆိုပေမဲ့သူ့ကိုတော့ဖမ်းဆီးမသွားဘူးလို့ဆိုပါတယ်။အခုလိုဖမ်းဆီးမှုကိုအပြစ်တင်ရှုတ်ချကြောင်းနဲ့ချက်ချင်းပြန်လွှတ်ပေးဖို့အမေရိကန်နိုင်ငံသားဝင်ကြီး Mike Pompeo ကတောင်းဆိုလိုက်ပါတယ်။ဒီဖမ်းဆီးမှုမှာပါဝင်တဲ့သူတွေကိုလည်းအရေးယူနိုင်ဖို့လှုံ့ဆော်မယ်လို့ဝင်ကြီး Pompeo ကဆိုပါတယ်။ Venezuela ပြည်ထောင်စုဝင်ကြီးကတော့ဒီဟွန်ဂွာဒိုရဲ့ကိုယ်ရာရှိရဲ့အိမ်မှာလက်နက်တွေအများအများတွေ့ရှိရပြီးဒီလူဟာထိတ်တန့်နိုင်ငံရေးခေါင်းဆောင်တွေကိုတိုက်ခိုက်ဖို့စီစဉ်နေအကြမ်းဖက်လုပ်ရက်နဲ့ဆက်နွယ်တဲ့စိတ်ပိုင်းတစ်ခုပဲလို့ဆိုပါတယ်တိုက်ခိုက်ခေါင်းဆောင်ဟွန်ဂွာဒိုကိုမဖမ်းဖို့အမေရိကန်ဘက်ကမကြာခဏသတိပေးနေတာပါဗင်နီဇွဲလားမှာလက်ရှိအနာယူထားတဲ့သမ္မတနီကိုလတ်မာဒူရိုကရောတိုက်ခိုက်ခေါင်းဆောင်ဟွန်ဂွာဒိုကပါနိုင်ငံရေးခေါင်းဆောင်လို့ပြောနေကြပါတယ်သမ္မတမာဒူရိုအနေနဲ့နောက်ထပ်အမားကြီးတစ်ခုကိုကျူးလွန်လိုက်တာပဲလို့အမေရိကန်ပြည်ထောင်စုမျိုးသားလုံခြုံရေးကြံပေးရာရှိဒီဂျွန်ဘော်တန်ကပြောပါတယ်မာဒူရာရိုးကနေဆင်းပေးဖို့လိုအပ်တဲ့လမ်းကြောင်းမှန်သမျှကိုစဉ်းစားထားပြီးတော့လိုအပ်ရင်စည်ရေးရပါလို့ဆောင်မှုအကြံပြုတဲ့ကြောင်းအမေရိကန်သမ္မတဒေါ်နယ်ထရမ့်ကလည်းတုံ့ပြန်ပါတယ
်ဗီယိုအမေရိကန်တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိအိုင်ဒိုမီတာ32 kHz 933အိုင်ဒိုမီတာ40 kHz 983အိုင်ဒိုမီတာ48 kHz 6153ညဒုတိယနိုင်ဝဲမှာလိုင်းလက်မီတာ190 kHz 1505ရုပ်ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA American တန်ကမနေ့ကင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဖြစ်တဲ့နိုင်ငံတိုင်းဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာဆန်းစုကြည်ဟာကျေတပရီနီကဂျပန်ဝန်ကြီးချုပ်ရဲ့အထူးအကြံပေးပုဂ္ဂိုလ်ဟီရိုတိုအီဇူမီနဲ့နေပြည်တော်မှာတွေ့ဆုံပါတယ်နေပြည်တော်နိုင်ငံတိုင်းဝန်ကြီးဌာနတွေ့ဆုံရမှာမြန်မာနိုင်ငံနဲ့ဂျပန်နိုင်ငံရဲ့အကူအညီနဲ့ဆောင်ရွက်နေတဲ့ကိစ္စရပ်များဆိုင်ရာတွေကိုဆွေးနွေးခဲ့တယ်လို့တိုင်ပင်ခံရုံးကသတင်းထုတ်ပြန်ပါတယ်ဂျပန်အစိုးရကမြန်မာနိုင်ငံအတွက်ဖွံ့ဖြိုးတိုးတက်ရေးဆိုင်ရာအကူအညီတွေကိုပေးနေတာဖြစ်ပြီးအဲ့ဒီထဲမှာရန်ကုန်မြို့ပြတ်ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေနဲ့ကင်းပြည်နယ်ကပိုးတယ်ထုတ်လုပ်ရေးလုပ်ငန်းတွေလည်းပါပါတယ်ဒါတွေကိုဂျပန်အစိုးရကဆက်လက်ကူညီဖို့အပြင်ရခိုင်ပြည်နယ်တွင်လူသားချင်းစာနာမှုဆိုင်ရာအကူအညီတွေပေးဖို့နဲ့ရခိုင်ပြည်နယ်ဖွံ့ဖြိုးရေးအတွက်အကူအညီတွေဆက်ပေးရေးကိုဆွေးနွေးခဲ့ကြတာဖြစ်ကြောင်းလည်းကျင်းညာချက်မှာဖော်ပြထားပါတယ်ပဋိပက္ခရင်းနဲ့မတူမငင်ဖြစ်နေတဲ့ရခိုင်ပြည်နယ်မှာရခိုင်ပြည်နယ်အစိုးရဦးဆောင်ပြီးဂျပန်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးအေဂျင်စီ JICA နဲ့ဂျပန်နိုင်ငံပြည်ပကုန်သွယ်ရေးအဖွဲ့ JETRO တို့ရဲ့တန်ဖိုးမှုနဲ့ရခိုင်ပြည်နယ်မှာလာရောက်ရင်းနှီးမြှုပ်နှံမှုတွေလှုပ်ဖို့အတွက်ဖိတ်ခေါ်ပွဲကိုပထမဆုံးကျင်းပဖြစ်တဲ့ February 1ကငပလီမှာကျင်းပခဲ့တာဖြစ်ပါတယ်
တောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံရဲ့ကျူးကျော်ရန်လိုမှုတွေနဲ့ပတ်သက်ပြီးတော့နိုင်ငံကပြည်မှုခုံရုံးမှာဖိလစ်ပိုင်အရာရှိဟောင်းနှုတ်ဦးကတိုင်ကြားခဲ့တဲ့ကိစ္စကြောင့်ဖိလစ်ပိုင်နဲ့တရုတ်ချာဆက်ဆံရေးကိုထိခိုက်မှာမဟုတ်ပါဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကပြောလိုက်ပါတယ်။သူသမ္မတဖြစ်လာခဲ့တဲ့2016ခုနှစ်ကစလို့ဖိလစ်ပိုင်ရဲ့မဟာမိတ်ဟောင်းအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကျေပါသွားပြီးတော့တရုတ်နဲ့ပို့ပြီးတော့နီးကပ်တဲ့နိုင်ငံကြားရေးမူဝါဒကိုလှုပ်ဆောင်လာခဲ့တာပါ။သမ္မတဒူတာတေအာဏာမြခင်တုန်းကတရုတ်နဲ့ဖိလစ်ပိုင်ကြားရေးပိုင်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့ငြင်းပွားမှုတွေဖြစ်ပွားခဲ့လို့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုတွေပြက်ခဲ့တာပါ။ဖိလစ်ပိုင်အဂတိလိုက်စားမှုတိုက်ဖျက်ရေးအကြီးအကဲဟောင်းနဲ့ဖိလစ်ပိုင်နိုင်ငံကြားရေးဝန်ကြီးဟောင်းတို့နှုတ်ဦးကတောင်တရုတ်ပင်လယ်တွင်တရုတ်နိုင်ငံရဲ့ကျူးကျော်ရန်လိုမှုတွေကိုစုံစမ်းစစ်ဆေးပေးဖို့ ICC နိုင်ငံကပြည်မှုခုံရုံးကိုမတ်လ13ရက်နေ့ကတိုင်ကြားထားပါတယ်။ ICC အဖွဲ့ဝင်နိုင်ငံအဖြစ်ကနေဖိလစ်ပိုင်နိုင်ငံကနှုတ်ထွက်တယ်လို့မကြေညာခင်၄ရက်လိုမှာဖိလစ်ပိုင်ရာရှိဟောင်းနှုတ်ကတိုင်ကြားခဲ့တာဖြစ်ပါတယ်။ဒီလိုအခြေအနေရှိနေပေမဲ့လည်းတရုတ်နဲ့ဆက်ဆံရေးကနီးနီးကပ်ကပ်ဆက်ပြီးတော့ရှိနေမှာပါလို့သမ္မတဒူတာတေကကြေညာပေးနေမှာတင်းတော့တွေကိုပြောပါတယ
်။အီရန်နိုင်ငံမိုဆိုးမြို့နီတိုက်ခရစ်စမစ်ထဲမှာကျတဲ့ပြည်နယ်ကကရုသင်္ဘောတစီတိမ့်မှောက်သွားတဲ့အတွက်အနည်းဆုံးလူပေါင်း83ဦးသေဆုံးခဲ့ရပါတယ်။သင်္ဘောပေါ်မှာ Cuts တွေရဲ့မိခင်များနေဖြစ်တဲ့ Norus ခေါ်နှစ်တကူပွဲတော့ဆင်နွှဲနေကြတဲ့လူပေါင်း180ကျော်လိုက်ပါလားဒါဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်။သေဆုံးရသူအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ပြီးသူတို့ကတိတ်မြန်တဲ့ရေစီးချောင်းကိုဖြတ်ကူးဖို့မလွယ်ပဲသေဆုံးရတာပါ။ပုံမှန်အဖြစ်ရေစီးညင်သာလိုက်ရှိတဲ့ Tide Christmas ဟာတူရကီဘက်ကတောင်တန်းတွေမှာနှင်းတွေအေးပြော်မှုနဲ့မိုးတီးထန်မှုတို့ကြောင့်မြေရတိုးပြီးရေစီးညံသွားတာဖြစ်ပါတယ်။ဒါအပြင်အနားကရေကာတာတစ်ခုကနေရေတွေဖောက်ချထားတာကြောင့်မူဆိုးဒေသခံတွေကို မြင့်ရည်မျက်နှာပြင်မြင့်တက်မဲ့သတိပေးချက်တွေနဲ့အာဏာပိုင်တွေကထုတ်ပြန်ထားတာဖြစ်ပါတယ်။ပျောက်ဆုံးနေသူတွေရဲ့သတင်းကိုစောင့်နှားထောင်နေကြတယ်လို့တည်ဆုံးသူအရေးအတွက်လည်းပိုတိုးလာနိုင်တယ်လို့မျှော်လင့်ထားကြတာပါ။ရေထဲကအလောင်း20လောက်ဆဲယူပေးခဲ့တဲ့မူဆိုးရဲတပ်ဖွဲ့ကေစင်းသမတူကတော့အချိန်နဲ့တိုက်ခတ်ခဲ့တဲ့အတွက်ပြောရခဲ့တယ်လို့ဆိုပါတယ်။ဤရဝန်ကြီးချုပ်ကလည်းဗိုက်တိုက်ကနေမူဆိုးကိုတွားရောက်ခဲ့ပါတယ်။တည်ဆုံးသူတွေအတွက်နိုင်ငံတော်ခြေကွဲဝန်ထမ်းဖွဲ့နဲ့တောင်းရလုံမှာဖြစ်ကြောင်းနဲ့တင်မောတိမ်မောက်မှုတဲ့စုံစမ်းစစ်ဆေးမှုကို24နိုင်အတွင်းအပြီးလုပ်ပေးမယ်လို့လည်းကတိပေးခဲ့ပါတယ်
။မိုဇမ်ဘစ်နိုင်ငံမှာပြီးခဲ့တဲ့ပတ်ကအင်အားပြင်းဆိုင်ကလုန်းမုန်တိုင်းတစ်ခုရဲ့တံကိုခံခဲ့ကြရတဲ့ထောင်နဲ့ချီတဲ့ပြည်သူတွေကိုကူညီထောက်ပံ့မှုနိုင်ငံတကာကြက်ချင်းတွေအဖွဲ့ကအရေးပေါ်ကူညီရေးအထူးအဖွဲ့တစ်ခုကိုမိုဇမ်ဘစ်နိုင်ငံ BRA ကန်ဂျီမြို့တစ်ဝိုက်ကိုဆေးလွှတ်ထားတယ်လို့ပြည်သူ့အကကကြေညာပါတယ်။လေဘေးဒုက္ခတဲ့2000လောက်ကိုအခြေခံတန်ရှင်းမှုဆိုင်ရာပစ္စည်းတွေကူညီဖို့ရေးပေါ်ကူညီရေးအသင်းတစ်ခုကိုဆွေးလွတ်ထားတယ်။နောက်တစ်ဖွဲ့ကတော့ဒုက္ခတဲ့1000ငွေလောက်ကိုတန်ရှင်းတဲ့ရေနေစဉ်ရနိုင်မှုကူညီဆွေးလွတ်ထားတယ်လို့ဆိုပါတယ်။မူဇမ်ဘစ်မှာအခုလိုပြင်းထန်တဲ့မုန်တိုင်းကဝင်ရောက်လေမရှိပါဘူး။အခုဝင်တဲ့ဆိုင်ကလုန်းမုန်တိုင်းကြောင့်ရေကြီးမှုတွေဖြစ်ပေါ်လို့ဒေသခံတွေအကြီးအကျယ်ဒုက္ခရောက်နေတာပါ
။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ကင်မြို့တက်နဲ့ကိုကျော်လွင်တို့ပြောပြခဲ့ကြတာပါ။အခုတော့မြန်မာနဲ့နိုင်ငံတကာသတင်းလွှာတွေကိုဆက်လိုက်ဆိုသလိုထုတ်လွှင့်သွားမှာဖြစ်ပါတယ်။ကုလသမဂ္ဂလူ့အခွင့်ရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ချလေးရဲ့မြန်မာနိုင်ငံဆိုင်ရာအစီရင်ခံစာဟာတစ်ဖက်သက်ဆန်လွန်ပြီးအစီရင်ခံစာပါအကြံပြုချက်တွေကိုလက်မခံနိုင်ကြောင်းဂျနီဗာဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တန်မတ်ကြီးဦးကျော်မိုးထွန်းကတုံ့ပြန်လိုက်ပါတယ်။ရခိုင်ပြည်နယ်ပြည်ထောင်စုဖြည့်ရှင်ရေးကိစ္စမှာမြန်မာနိုင်ငံအတွက်ဤပညာအကူအညီတွေပေးဖို့လိုတယ်လို့တမ်မတ်ကြီးကတိုက်တွန်းပါတယ်ဒီအကြောင်းကိုဆက်ပြီးတင်ပြချင်တာပါဆွစ်ဇာလန်နိုင်ငံဂျနီဗာမှာဖေဖော်ဝါရီ25ကနေမတ်လ22ရက်နေ့ထိကျင်းပနေတဲ့ကုလသမဂ္ဂလူ့အခွင့်အရေးကောင်စီရဲ့အကြိမ်40မြောက်ညီလာခံမှာမြန်မာအပအဝင်နိုင်ငံပေါင်း9နိုင်ငံရဲ့လူ့အခွင့်အရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂလူ့အခွင့်အရေးဆိုင်ရာမဟာမင်းကြီးမီရှယ်ဘတ်ချလေးကိုယ်တိုင်မတ်လ20ရက်နေ့ကအထူးစီရင်ခံစာတင်သွင်းခဲ့တာပါသူရဲ့အစီရင်ခံစာထဲမှာတော့ရခိုင်ပြည်နယ်မြောက်ပိုင်းကရိန်ဂျာအကြက်တဲကိုမြန်မာအစိုးရကဖြည့်ဆင်းဆောင်ရွက်ပေးနိုင်ခြင်းမရှိသလိုသူရုံးအပါဝင်မြန်မာနိုင်ငံဆိုင်ရာလူ့အခွင့်အရေးအထူးကိုယ်စားလှယ်ရန်ဟီလီနဲ့လည်းပူးပေါင်းဆောင်ရွက်ဖို့ပြက်ကွက်ခဲ့တယ်လို့မဟာမင်းကြီးဘတ်ချလေးကဝေဖန်ပြောဆိုသွားပါတယ်လူ့အခွင့်အရေးမဟာမင်းကြီးဘတ်ချလေးရဲ့အစီရင်ခံစာဟာမြန်မာအစိုးရရဲ့ကြိုးပမ်းအားထုတ်မှုတွေကိုလစ်လျူရှုတာကြောင့်မြန်မာတမန်ကြီးဦးကျော်မိုးထွန်းကGeneva ညီလာခံမှာတုတ်ပြန်ပြောဆိုလိုက်ပါတယ
် It is deeply regrettable to observe that the report of the High Commissioner on Myanmar reflects the narrative from one side. The report totally ignores the
မဟာမင်းကြီးရဲ့အစီရင်ခံစာဟာတစ်ဖက်လူတွေကပြောကြားချက်အပေါ်မှာသာအခြေခံထားတာတွေ့ရတဲ့အတွက်လွန်စွာမှဝန်းနေမိပါတယ်ဒီအစီရင်ခံစာဟာမြန်မာအစိုးရရဲ့ကြိုးပမ်းအထောက်အကူတွေကိုလေးလူဆူထားပြီးမြန်မာရဲ့ထင်သာမြင်သာတဲ့တိုးတက်မှုတွေကိုလည်းလေးလူဆူထားပါတယ်မြေပြင်ကရှုပ်ထွေးမှုတွေနဲ့စိန်ခေါ်ချက်တွေကိုကောင်းစွာနားလည်ခြင်းမရှိဘူးဆိုတာဒီအစီရင်ခံစာကပြသနေသလိုလူမျိုးပေါင်းစုံဘာသာပေါင်းစုံစုပေါင်းနေထိုင်တဲ့မြန်မာလူနိုင်ငံမျိုးမှာဒီမိုကရေစီဖက်ဒရယ်ပြည်ထောင်စုတည်ထောင်ရေးနဲ့လူ့အခွင့်အရေးကာကွယ်မြင့်တင်ရေးမှာမျှတမှုနဲ့အလုံးပေါင်းရင်းရှိရေးဟာအရေးကြီးပါတယ
်ကိုဖီအန်အန်ဂျမ်မီကော်မရှင်ရဲ့အကြံပြုချက်တချို့ကိုမြန်မာအစိုးရဘက်ကကနဦးဆောင်ရွက်ခဲ့ပေမဲ့ပြည်ထနာအရင်းမြစ်ကိုဖြည့်ရှင်းဖို့အကြံပြုထားတဲ့အချက်အများစုကိုတော့အကောင့်ထဲပေါ်နိုင်ခြင်းမရှိသေးဘူးလို့မစ္စတာဘတ်လေးရဲ့အစီရင်ခံစာမှာဖော်ပြခဲ့တာနဲ့ပတ်သက်ပြီးတာမကြီးဦးကျော်မွန်ထွန်းကအခုလိုတုတ်ပြန်ပါတယ
် We are fully committed to find a sustainable solution for all people in Rakhine State. We have been implementing a vast majority of recommendations of the Kofi Annan Advisory Commission.
ဒီခိုင်ပြည်ညာလူလူအလုံးအတွက်ရေရှည်တည်တံ့နိုင်မဲ့ဖြည့်ရှင်းမှုမျိုးရဖို့ကတိကဝတ်ပြုထားသလို Kofi Annan အကြံပေးကော်မရှင်ရဲ့အကြံပြုချက်အများစုကိုလည်းစီမံချက်တစ်ခုအနေနဲ့အကောင့်ထဲပေါ်ဆောင်ရွက်လျက်ရှိပါတယ်။ဒါကိုအချိန်အုံမြင့်တက်နိုင်ဖို့အတွက်နိုင်ငံသားဖြစ်မှုလွတ်လပ်စွာသွားလာခွင့် IDP စခန်းတွေပိတ်သိမ်းရေးပညာရေးနဲ့ကျန်းမာရေးစတဲ့နယ်ပယ်၅ခုမှာဦးစားပေးဆောင်ရွက်လျက်ရှိပါတယ်။IRS အကြံပေးသမားတွေရဲ့ကြိုတင်အကွက်ချတိုက်ခိုက်မှုကြောင့်ထိခိုက်ခံစားနေရတဲ့အသိုင်းအဝန်းအလုံးအတွက်စိုးရင်ပူပန်ရပြီးစစ်စစ်ပြီးသားနေရက်စွန့်ခွာသူတွေကိုမြန်မာနဲ့ဘင်္ဂလားဒေ့ရှ်တို့အကြသဘောတူညီချက်တွေနဲ့အညီပြန်လည်လက်ခံဖို့မြန်မာအစိုးရကအစဉ်အလင်းစီနေတယ်ဆိုတာကိုထပ်လောင်းအတည်ပြုပြောကြားလိုပါတယ်
။အဲ့ဒီတည်းမှာမိမိသဘောဆန္ဒအလျောက်နေရက်ရင်းကိုပြန်လာခြင်းနဲ့ဟိန္ဒူဘာသာဝင်444ဦးအပါအဝင်စီစီပိသားနေရဆွန့်ခွာသူတွေကိုပြန်လည်လက်ခံရေးလုပ်ငန်းစဉ်စတင်နိုင်ဖို့ပူးတွဲလုပ်ငန်းအဖွဲ့အစည်းအဝေးကို AP လာထဲမှာကျင်းပနိုင်အောင်ပြီးခဲ့တဲ့လထဲမှာဘင်္ဂလားဒေ့ရှ်ကိုအကြောင်းကြားလာပြီးဖြစ်ကြောင်းလည်းဦးကျော်မိုးထွန်းကပြောပါရယ် ဒါအပြင်ရခိုင်ပြည်နယ်သားရွာပြောဖို့ဆောင်ရွက်နေတဲ့ရခိုင်ပြည်နယ်ရင်းနှီးမြှုပ်နှံမှုမြင့်တင်ရေးကိုလည်းလူအခွင့်ရေးမဟာမင်းကြီးကသူ့ရဲ့အစီအစဉ်ကမှာအစိုးမြင်တဲ့မှတ်ချက်ပြုဖော်ပြခဲ့ခြင်းကိုလည်းစိတ်ပျက်မိကြောင်းတမ္မာကြီးဦးကျော်မိုးထွန်းကပြောပါတယ်မြန်မာအမြဲတမ်းကိုယ်စားလှယ်တမ္မာကြီးဦးကျော်မိုးထွန်းနောက်ထပ်ပြောကြားတဲ့အထက်မှာကုလအချက်အလက်ရှာဖွေရေးအဖွဲ့ FFM ကိုကနဦးဖွဲ့စည်းစဉ်ကလေးကလက်မခံခဲ့သလို FFM ရဲ့တပတ်သက်အစီအစဉ်ကစားကိုလည်းအရင်ကရောအခုပါပြသစွာကန့်ကွက်ခဲ့တဲ့မြန်မာနိုင်ငံရဲ့ရည်တည်ချက်ဟာပြောင်းလဲမှုမရှိဘူးလို့တမ္မာကြီးကထပ်လောင်းပြောကြားသွားပါတယ်လူအခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်လို့ခိုင်မာတဲ့သက်သေအထောက်အထားရှိမယ်ဆိုရင်ဥပဒေအရရေးယူသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်ကလူအခွင့်ရေးချိုးဖောက်မှုဆိုင်ရာစွပ်စွဲချက်အလုံးကိုစုံစမ်းဖော်ထုတ်နိုင်ရေးအတွက်လွတ်လပ်တဲ့စုံစမ်းစစ်ဆေးရေးကော်မရှင်ကိုဖွဲ့စည်းလှုပ်ဆောင်နေကြောင်းမကြသေးမီကလည်းတမတော်ကစုံစမ်းစစ်ဆေးရေးခုံရုံးကိုဖွဲ့စည်းခဲ့ကြောင်းအစိုးရအနေနဲ့ဒီကိစ္စတွေကိုကင်တွယ်ဖြေရှင်းဖို့ဆန္ဒရှိသလိုကင်တွယ်ဖြေရှင်းနိုင်စွမ်းလည်းရှိကြောင်းဒါကြောင့် ICC လိုမျိုးနိုင်ငံတကာတရားစီရင်ရေးကိုရှေ့ရှုစေမဲ့မြည်သည့်ကြိုးပမ်းမှုမျိုးကိုမဆိုပြင်းထန်စွာပယ်ချကြောင်းကြေညာသွားပါတယ်။မြန်မာအနေနဲ့ကုလလူအခွင့်ရေးမဟာမင်းကြီးယုံ OACHR နဲ့ပြန်လည်ပူးပေါင်းဆောင်ရွက်ရန်အသင့်ရှိတယ်ဆိုတာကိုထပ်လောင်းပြောကြားလိုကြောင်း OACHR ကနေမနစ်ကအဆိုပြုထားတဲ့အတိုင်းမြန်မာနိုင်ငံရဲ့လူအခွင့်ရေးကာကွယ်မြင့်တင်ရေးအတွက်လိုအပ်နေတဲ့ဤပညာကူညီထောက်ပံ့မှုတွေပေးဖို့လည်းမဟာမင်းကြီးကိုတိုက်တွန်းကြောင်းဂျနီဘာသားမကြီးဦးကျော်မွန်ထွန်းကထဲသွင်းပြောကြားသွားပါတယ်ခင်ဗျာပြည်ရဲ့တောက်ကြမနေခင်အစီအစဉ်တွေကိုဆက်ပြီးတင်ဆက်နေတာပါခင်ဗျာအခုတခါနားဆင်ရမှာကအမျိုးသားပြန်လည်တင့်မြတ်ရေးဗဟိုဌာန NRPC နဲ့ NCA မှာလက်မှတ်မထိုးရသေးတဲ့တိုင်းသာလက်နက်ကိုင်အဖွဲ့၈ဖွဲ့ပထမဆုံးအကြိမ်တွေ့ဆုံဆွေးနွေးပွဲကိုနီးပြီးတော့မှမနေ့ကစပြီးကျင်းပနေတာပါတစ်ဖက်မှာတိုက်ပွဲတွေဖြစ်နေပြီးတစ်ဖက်မှာဆွေးနွေးမှုတွေလုပ်နေကြတာကတကယ်ပဲပြည်လဲငြင်းငြမ်းမဲ့အခြေအနေကိုဖန်တီးနိုင်ပါမလားပြည်ပရောက်မြန်မာနိုင်ငံရဲ့အကဲကတချို့ရဲ့အမြင်တွေကိုကိုကျော်အောင်လင်းကဆက်ပြီးပြောပြမှာပ
ါရခိုင်ပြည်သူတွေကိုရခိုင်တပ်မတော်ကပဲအကာအကွယ်ပေးဖို့ဆိုတဲ့ရွေးချက်နဲ့တောင်းယူပြီးတော့လှုပ်ဆောင်နေတာလို့ရခိုင်တပ်မတော် AA ရဲ့ကိုယ်စားလှယ်ဗိုလ်မှူးကြီးကျော်ဟန်ကနေတော့ကပဲပြောခဲ့ပါတယ
်ဟိုရခိုင်တပ်မတော်ကိုရခိုင်ပြည်မှာတည်ရှိနေမှုကိုဟိုတပ်မတော်ဖက်ကလက်မလက်မခံတဲ့သဘောလို့ကျွန်တော်တို့နားလည်တယ်ဒါပေမဲ့ကျွန်တော်တို့ရခိုင်ပြည်ကိုရခိုင်ပြည်မှာရခိုင်တပ်မတော်တည်ရှိရကျွန်တော်တို့ ULA AA ရဲ့အဓိကရင်းမဲ့ချက်ဖြစ်တယ်ရခိုင်ပြည်သူကိုရခိုင်တပ်မတော်ကပဲလုံခြုံအေးချမ်းဖို့ဖွံ့ဖြိုးဖို့အတွက်တာဝန်ယူနေမှာဖြစ်တယ်လို့ကျွန်တော်ခံယူထားတဲ့အတွက်ကျွန်တော်တို့ကကျွန်တော်တို့လူသက်လူဆိုင်တဲ့ဟာကိုလုံးနေတာဖြစ်တယ်အခုလေးကျွန်တော်တို့ခိုင်ပြပါတာဝန်ယူနေမှာဖြစ်တယ
်မနေ့ကနေပြည်တော်မှာကျင်းပတဲ့ NCA အပြည့်ရဲ့လက်မှတ်မထိုးထားတဲ့လက်နက်ကင်ရှစ်ဖွဲ့နဲ့အမျိုးသားပြန်လည်တင်မြင်ရေးနဲ့ညီညာရေးဘူဌာန NRPC တို့တွေ့ဆုံပွဲပြီးဒရင်တော်တကိုရခိုင်ပုံမကြီးကျော်ဟန်ပြောခဲ့တာပါအမေရိကန်ပြည်ထောင်စုရောက်မြန်မာအရေးစောင့်ကြည့်တုံ့တက်နေသူဒေါက်တာတင့်ဆွေကတော့ရခိုင်ပြည်ပြည်အတွက်ရခိုင်တပ်မတော်ဆိုတာကိုလက်ခံနိုင်တယ်ဆိုပေမဲ့မြန်မာနိုင်ငံရဲ့တိုင်းရင်းသားပြည်ထနာဟာလက်နက်ကန်ကြီးနဲ့ဖြည့်ရှင်းလို့မဖြစ်နိုင်ဘူးလို့ယူဆပါတယ
်။ရခိုင်ပြည်နယ်မှာရခိုင်အမျိုးသားနာမည်နဲ့လက်နက်ကန်အဖွဲ့အစည်းတွေပေါ်လာတာကျွန်တော်တို့နှစ်ပေါင်းပေါ်တော့ကြာပြီခင်ဗျ။အနည်းအချင်းဒီလက်နက်ကန်ပွဲကဘာအတွက်ဆောင်ရွက်ကြောင်းလဲဆိုမနေ့ကရခိုင်ကိုယ်စားလှယ်ပြောနေပေါ့နော်ရခိုင်ပြည်သူတွေရခိုင်ပြည်နယ်ကလို့ပြောလာတာတော့ဒါဒီဘဝကျန်တဲ့လောကထဲနဲ့ကြားကြောင်းမရှိပါဘူး။သို့တည်းလည်းဗမာပြည်မှာဒီခိုင်ပေါ်မှာတိုင်းနာရင်းတဲ့ဖွယ်စီရောတခြားဖွယ်စီရောဟာလက်နက်ကိုင်ကြီးနဲ့ကျွန်တော်တို့ဒီပြဿနာတွေကတော့ဘယ်လိုလုပ်မှဟိုဖြေရှင်းလို့ရမှာမဟုတ်တဲ့လေ။အမနေ့ကဆွေးနွေးပွဲမှာအခါပြောတာဟာဒါကတော့ကောင်းတဲ့လာလာနဲ့ဖြေရှင်းဖို့လမ်းကြောင်းပေါ်ရောက်လာတယ်ဆို
။ဒီခိုင်ပြည်နယ်ဟာအဖြူအောင်နေမြေဖြစ်တာကြောင့်ဒီဒေသမှာရှိလာတဲ့တိုက်ခိုက်မှုတွေကိုအစိုးရတပ်ကနိုင်နေရမယ်လို့မြန်မာအစိုးရပြောခွင့်ရပုဂ္ဂိုလ်ဦးစော်ထေကဒင်းနောက်တွေကိုမနေ့တုန်းကရှင်းပြပါတယ
်။ဒီရခိုင်ပြည်နယ်ထဲမှာခြေဆိုင်နေတယ်မို့တော့ကျွန်တော်တို့ကတော့အခုလောလောဆယ်ချူအောင်နေမည်ဖြစ်တဲ့အတွက်ဒီအဖွဲ့အစည်းတွေရောက်လာတဲ့အခါမှာအစိုးရလှုပ်တင်လှုပ်လိုက်တဲ့ဒီဒီအချမ်းမှုနဲ့လုံခြုံရေးဒါကိုဆောင်ရွက်နေတာဖြစ်တယ်။ကျွန်တော်တို့လှုပ်တဲ့ဟာကကျွန်တော်တို့ counter insurgency operation ပေါ့နော်။ဟိုတောင်းကျမ်းသူနေနေစစ်စင်ကြီးပေါ့။အဲ့ဒါကိုကျွန်တော်တို့ကတိတိယောက်ဆောင်ရွက်ဆိုတော့လည်းထုတ်ပြန်ထားပြီးဖြစ်တယ်။အခုတမလို့ရတယ်အဲ့ဒါတော့ပဲ။အဲ့ဒီဒေသခံမျိုးစုတွေအဒီဒုက္ခရောက်နေတဲ့ပြဿနာကအဲ့လိုမျိုးအဖြူအောင်နေနေတယ်ဥပမာမြောက်ဦးလို့ပြောဆိုတကယ်ကဘာလက်ခီးတယ်လို့လွတ်လွတ်လပ်လပ်ပေါ့နော်။ခေါ်လာတဲ့နေရာလေ။ဒီနေရာတွေပါတိုက်ပွဲကကျဲတဲ့နေရာလေသဘောဖြစ်တော့ဒီပေါ်မှာလည်းစိုးရတော့လှုပ်တဲ့လှုပ်တဲ့လှုပ်ပါဖြစ်ပါတယ်။ဟုတ
်။မြမအစိုးရကရခိုင်ပြည်နယ်ကိုအဖြူအောင်နေမည်လို့ပြောနေပေမဲ့မြမအရေးစောင့်ကြည့်နေသူဂျာမနီနိုင်ငံဟမ်ဘော့တက်တိုမြမအရေးဌာနငင်းစားကတိက ဥက္ကမောင်စောကတော့ဒါကိုသဘောမတူပါဘူး
။ရခိုင်ပြည်ကတော့ဖြူအောင်နိုင်ပြီဆိုတော့မဟုတ်ဘူးပြ။ရခိုင်ပြည်ဖြူအောင်နိုင်ပြီဆိုတော့ဥနေမင်းကတော့ဟုတ်ရင်ဟုတ်နိုင်မယ်။အခုနောက်ပိုင်းမှာတော့မဟုတ်ဘူး။မဟုတ်လို့ပဲအန်ဒလီစုအစားပြတ်လာပြီးတဲ့ရခိုင်ပြည်မှာရဲစခန်းတွေဝင်စီးကတော့မနှက်ကရှိနေရတယ်။
တိုက်ပွဲတွေဖြစ်နေတဲ့အချိန်မှာပဲတစ်ဖက်မှာငင်းငယ်ဆွေးနွေးမှုတွေလုပ်နေကြတာကဘလို့အခြေအနေကိုဥတီစေနိုင်ပါလဲ။ဒေါက်တာတင့်ဆွေကတော့အရင်တုန်းကဖြစ်ခဲ့မှုတဲ့အခြေအနေတွေမှာထူးခြားကောင်းမွန်တဲ့အကျိုးရလဒ်တွေထွက်လာတာကိုထောက်ပြပါလေ။
တမိုင်းလုံးကြည့်လိုက်ရင်တစ်ဖက်မှာတိုက်ကြီးတစ်ဖက်မှာဆွေးနွေးနေတယ်ဆိုတာကတော့နှစ်ပေါင်းမြောင်များစွာအတွက်မှာစူဝါအဆက်ဆက်မှာဖွဲ့စည်းမျိုးမျိုးမှာဖြစ်ခဲ့ပြီးပြီ။သို့တော့ကျွန်တော်ရလဒ်ကခုထိမရနိုင်တဲ့ကြားထဲမှာတစ်ခိုင်မှဆိုရင်မျက်စိမြင်လောက်တမိုင်းတစ်ချောင်းမှာဒီလောက်ကြီးမားတဲ့တိုက်ပွဲတွေမရှိပြက်အခြေအနေရောက်လာတယ်။ဒါပိုဆိုးလာတယ်။ဒီနေရာမှာသုံးမွန်ဆိုင်လို့ကျွန်တော်ကမြင်ပါတယ်။လက်နက်ကင်ဖွဲ့အစည်းတစ်ခုဖြစ်တဲ့ရခိုင်နယ်ဗမာစစ်တပ်ပေါ့နော်။နောက်တစ်ခုကအစိုးရဒီတော့မနက်ကိစ္စမှာလက်နက်ကန်ကိစ္စကိုပြောလို့ရှိရင်တော့လက်နက်ကန်ဖွဲ့နှစ်ခုရဲ့တာဝန်ဖြစ်တယ်။နှစ်ခုလုံးကပဲမှားသလား။တယောက်ကမှားသလားကျွန်တော်တို့ပြောလို့မရဘူး။အဲ့တော့ဒီအချိန်ကြီးမှာဆွမ်းလည်းတက်နေကြုံလို့ကြိုးစားနေရတဲ့အနေအထားတရပဲရှိနေတဲ့ဆိုင်လို့ကျွန်တော်မြင်ပါတယ်ခင
်။အငင်းစားကတိကဥက္ကမောင်စောကတော့ငင်းချမ်းရေးဆွေးနွေးချိန်မှာတိုက်ပွဲတွေကိုရပ်ထားစေခြင်းလေလို့ဆိုပါတယ
်။တစ်ဖက်ကတော့ဆွေးနွေးပွဲပေါ်ထားတယ်။တစ်ဖက်ကတော့တိုက်နေကြတယ်။အဲ့ဒါကကောင်းတဲ့လက္ခဏာမဟုတ်ဘူး။ဟိုဝတီရနေကြောက်ယူကြည့်ဖို့မရှိတဲ့ဘောကိုပြနေတာကွာဆွေးနွေးရတယ်ဆွေးနွေးပဲချတယ်ဟာလည်းချပြီဖြစ်နေမှန်းတော့ဆွေးနွေးနေချိန်မှာတိုက်ပွဲတွေရထားကြတာအကောင်းဆုံးပေါ့ဟိုရှစ်ကဘယ်တော့မှကောင်းတော့မဟုတ်ဒီခိုင်ပြည်တွက်လည်းမကောင်းဘူးဗမာပြည်တွက်လည်းမကောင်းဘူးဘသူတို့မှမကောင်းဘူ
းဟုတ်ကဲ့ပြဿနာလုံးဝပြေလည်ဖို့ထက်စားလို့ရှိရင်ဒီပြေလည်နိုင်မဲ့လမ်းစာရဖို့ကဘယ်လိုလုပ်ရင်ကောင်းမယ်ထင်ပါလဲ
ဒါကတော့တရုတ်ဘောမှာကျွန်တော်ညဘူးတည်တယ်ဘာဖြစ်လဲဆိုရင်အားလုံးကိုဩဇာညောင်းနေတာသူပဲရှိတာဟုတ်ဘောဆိုသူရင်းနှံပိုင်တိုင်းမိသားစုနဲ့လို့ဖို့လို့နေပြီသူစီဝါကြီးမပြုံနေရတယ်ဘောကြီးကအများကြီးဆိုသူစီဝါကြီးကိုသူအထိမခံနိုင်ဘူးဆိုတော့ခုမြစ်စုံကိစ္စတော့ပြန်စားဖို့တွေပါတယ်သူတို့စကားပြောနေပြီ
အမျိုးသားပြန်လဲတင်မြင်ရေးနဲ့ငင်းငယ်ရေးဘူဌာန NRPC နဲ့လက်နက်ကိုင်ရှစ်ဖွဲ့ကကိုယ်စားလှယ်ရဲ့ဆွေးနွေးမှုတွေဟာနောက်ပိုင်းမှာလည်းဆက်ပြီးတော့ရှိနေအောင်မယ်လို့ဆိုပါတယ်အာဏာပိုင်တွေဘက်ကငင်းငယ်ရေးဆွေးနွေးပွဲလမ်းကြောင်းကိုဖွင့်ပေးထားသလိုတိုင်းနာလက်နက်ကိုင်တွေဘက်ကလည်းဆွေးနွေးမှုတွေမှာပါဝင်ပြောဆိုနေကြတာကြောင့်အစိုးရကအကောင်မျှော်လင့်ချက်တွေကတော့ရှိနေတော့မယ်လို့ဆိုရမှာပ
ါ။ကိုကျော်လင်းပြောပြသွားတာပါ။အခုရခိုင်အေအေတက်နဲ့အစိုးရတို့ကြာဆွေးနွေးနေကြမှာပဲ။ရခိုင်ပြည်နယ်မင်းပြားမြောက်ဦးမြို့နယ်အဆက်မှာမြမစစ်တပ်နဲ့အေအေရခိုင်လက်နက်ကင်တပ်ဖွဲ့ကြားစီးရီလှုပ်ရှားမှုတွေကြောင့်ဒေသကနေထိတ်လန့်ပြီးရွာသား3,000လောက်နေရက်ကနေတိမ်းရှောင်နေပါတယ်။ဒီဒေသကရွာသားတွေမြမစစ်တပ်ကဝင်ရောက်ရှင်းလင်းရှာဖွေတာဖမ်းဆီးတာလုပ်နေတယ်ဆိုပေမဲ့တပ်မတော်တာဝန်ရှိသူတွေကတော့အဲ့ဒီဆွဆွဲချက်ကိုညှင်းဆန်ပါတယ်ကိုနိုင်ကိုအိမ်ကသတင်းပေးပို့တာပါ
မြန်မာစစ်တပ်နဲ့အေအေလက်နက်ကန်ဖွဲ့တွေကြားစီးရီတင်းမာမှုတွေကြောင့်မင်းပြားနဲ့မြောက်ဦးမြို့နယ်ဆက်ပန်းမြောင်းနဲ့မြူချောင်းကျေးရွာတွေကနေထွက်ပြေးလာတဲ့စစ်ဆောင်ရွာသား3,000ခန့်ဟာပန်းမြောင်းရွာကဖုန်ကြီးကျောင်း3ကျောင်းမှာခိုးလုနေရတယ်လို့ဖြေဖုံတင်ကျောင်းဆရာတော်ဥပညာဝန်သားကမိန့်ပါတယ
်စစ်မြားရောပေါ်ကျောင်းကြီးမှာစစ်ဆောင်ရွာ3ကျောင်းအမင်းရောကျောင်းနဲ့ပြည်စစ်တပ်ကိုကျောင်းနဲ့အခုတော့အရင်ကမှကစစ်ချုပ်ကဘုသူ့ကပါဝင်နေဖြစ်တယ်ပေါ့သူတို့ကစစ်လို့ကဗလန်နေကြည့်တယ်ဗလန်နေကြည့်လို့ဒီမှာကြည့်ရအောင
်တရားသားတွေဟာမလ19ရက်မနေ့ကရောက်ရှိလာတဲ့စီးရင်ရလို့ဆရာတော်ကမိပါတယ်တမတော်အနေနဲ့ရွာသွင်းဝင်ရောက်6လပြစ်ခတ်နေလို့ရွာသားတွေတိမ်းရှောင်နေရတာဖြစ်ကြောင်းပန်းမြောင်းရွာသားဥဖေဆန်းကပြောပါတယ
်ကျွန်တော်တို့ရွာထဲမှာစစ်တပ်ကလာပြီးတော့ဟိုအင်းအေတွေရှိရဆိုပြီးတော့ရွာကို6ပြစ်တယ်ဒါနဲ့ရွာထဲမှာကဘယ်သူမှလည်းမရှိဘူးရွာသားတွေလည်းရှိတာဟိုရွာသားတွေကကြောင်းလန်းပြီးတော့ခိုးခြင်းနဲ့တူးထားရတဲ့ဗနက်ပြင်းနဲ့ချင်းချောက်တဲ့ရွာသားတွေကိုပြီးတော့လက်ပြမှုနဲ့အတွင်းထုတ်ကိုပြစ်ခတ်နေပါညာပြောတယ်ရွာနာမှာလည်းလက်နက်ကြီးတွေကြားရောက်ပြီးတော့အင်းတွေပြက်ကြည့်တာတွေရှိနေတယ်ညာလူတွေလည်းအဖြစ်အပျက်တွေရှိပါတယ်ရွာသားတွေကအကုန်လုံးကြောင်းလန်းပြီးခုံကြီးကျောင်းတွေမှာပြစ်ခတ်နေရပါတယ်ခင်ဗျာ
စစ်ဆောင်တွေဟာရှေဖောင်တင်ကျောင်းမှာ2,000အောင်မင်္ဂလာကျောင်းနဲ့ပရိယတိတက္ကသိုလ်ကျောင်းမှာ1,000ရှိနေပြီရေရှည်စားတောက်နေဆိုင်ရေးအတွက်အခက်တွေ့နိုင်တယ်လို့ဦးကြီးပေးရေးဖွဲ့ဝင်တွေကပြောပါတယ်မလ19ရက်နေ့ကမြန်မာစစ်တပ်ကနေပန်းမြောင်ကြီးရွာထဲကိုဝင်ရောက်လာပြီးရွာသားရာချီကိုလည်းအဲ့ဒီနေ့မှာဖမ်းဆီးစစ်ဆေးခဲ့ပြီးအဲ့ဒီထဲက၄ဦးကိုပြန်မလွတ်သေးဘူးလို့ရွာသားဥဖေဆန်းကပြောပါတယ
်။တနက်နေ့လက်ကြည့်တော့ချင်းလင်းနဲ့ရေကြီးတဲ့ကလေးကောင်လေးတယောက်မှဆိုရင်လက်တွေကြီးကြီးကြွားရခင်ဗျာ။ကျွန်တော်တို့ပန်းမြောင်အုပ်စုမြောက်မြို့နယ်ဘက်ကဟိုဦးကျောင်းအုပ်စုအဲ့ဒီအုပ်စုပေါင်းလို့တော့လူပေါင်းတရာနဲ့သူစီတရာငါးစီဝန်ကျန်တော့တော့ဖမ်းထားတယ်ဒီလိုဒီလိုကိုအီရွယ်ကုန်းလုံးချက်ပြီးတော့ဒီလိုနေလန့်တယ်ပြီးတော့ဟိုလက်တဲ့သူကလည်းပြန်လာလိုက်တယ်ညံခဲ့တဲ့သူကလက်ရောက်ပဲညံခဲ့တယ်သူတို့တွေကတော့အခုတတိပြန်လာတဲ့ပြီ
ညူချောင်းကြီးရွာကဥခင်မောင်ကျိုးအင်းမောင်နဲ့ပန်းမြောင်ကြီးရွာကဆွေးဝင်းနိုင်မောင်မြင့်သူတို့ကိုအေအေဖွဲ့နဲ့ပတ်သက်တဲ့ဆိုတဲ့တန်တရားနဲ့အစိုးရတပ်ကဖမ်းဆီးခေါ်ဆောင်သွားခဲ့တယ်လို့သူကဆိုပါတယ်အဖမ်းဆီးခံရတဲ့ပန်းမြောင်ကြီးရွာကဆွေးဝင်းနိုင်ရဲ့အမေဖြစ်သူကတော့သ
ตุ๊ดาโกเปลี่ยนญามาพั้นซีซ่าดาไม่ติดชื่อได้ผู้รู้สู่ว่าเลยป้าดอดาเนี่ยโหเนี่ยไม่ติดป่ะติดาขันนี่ก็นี่ญามาเสตตะก็ยัวตวินวินยอกเป็ดคัดพั้นซีหมู่ฤทธิ์เลิกส่งนี่ได้ลูกเปียวสู่นี่ได้ปอมาอนาคตซันเสตตานะจุตํารอเปียวขุยะปูมูจีวินสออูก็รออะคูลูญินสู่ว่าเลยป้าติดขาดาไม่ชื่อหรอกเนี่ย
ကျွန်တော်တို့အဲ့ဒီပန်းကြောင်းမှာမရှိဘူးခင်ဗျာဟိုအဲ့ရနေပတ်သက်ပြီးတော့လေဟုတ်လားအေးကောင်းကျန်းသူတွေကပြစ်လို့ဆိုပြီးတော့မှတန်ရသွားတဲ့ကောင်လေးအဲ့မှာတယောက်ရှိတယ်လူငယ်လေးတယောက်အဲ့ဒါဒီသတင်းထုတ်ပြန်ရေးချက်တယ်မလားဆက်စီရနေ့ကလည်းမြောက်ဦးမြို့ပေါ်လက်နက်ကြီးနဲ့လက်နက်ငယ်တွေပြစ်ခတ်မှုဖြစ်ပွားခဲ့ပြီးဒေသခံ၆ဦးခန့်တာယာရရှိခဲ့ပါတယ်တမတော်ဘက်ကတော့ရ Tabare, Amura Pian Timia Yine, Ninja Yi Bozana, Anna Bisine, and see Lemma Yido Chemishi did it. Tainalanaga ship for those, Tigini Nibidoma, Twiso, Sunin in the chain demabe, Capamala, Yakambina Dremaro, Tikataka Muriga, Mayatana and Didalu, Taibua Jusa Jau, Tiraka and Tongjo, Sibi, Tinshang Yase, Chinima, Shinibare, Kamia.
Period in now Nanguin Chibare, Ku Nasi Amaga. Time one is that Chin Rang Kayama, Kadon Zine de Lale, Kalatambo, Bangui, Tan, Shia Lau Tane, Sichuazi, Shitan Tinsangla Durine, Yeta Puruja, Picamu Pibabi, Muye Gangwinigo, Pansi Nangajo, Yet, Tiny Yeta Purga, the Dinto Yamade, Viewed in out, Maima got the name Pibu Tarawa.
Time one is that Chin Rang Kayama, among Ati Dama, Mala, Nasati and Niga, Pilocate, the Dinna Chilimwe Maro. We in the Nye Yejo. The เชียงรายขยายงานนี้สะใต้สุดโตลูนายแงอดรินบ้านကိုဝင်ရောက်လာနေပါတယ်ဒီရဲ့ပိုင်းအတွင်းမှာပဲစိတ်ကြွစီပြရှစ်တန်းကျော်ဖမ်းဆီးမိခဲ့ပြီးတိုက်ပွဲတွေဖြစ်ခဲ့တယ်လို့ဆိုပါတယ်ထိုင်းရဲ့တပ်ဖွဲ့အနေနဲ့ဝင်လာတဲ့မူရစ်စေဝါတွေကိုရအောင်ဖမ်းဆီးနိုင်ဖို့အတွက်ကြိုးပမ်းလှုပ်ဆောင်နေပါတယ်ဆိုပြီးသတင်းစာရှင်းလင်းပွဲအတွင်းမှာပြောဆိုသွားခဲ့ပါတယ်စိတ်ကြွစီပြအမြောက်အမ ပါလွန်ဒေတာမဲပါလွန်ဒေတာမဲကြံမြို့နယ်ဘူဟိုယိုတင်လမ်းမတိုင်းမောင်းဝင်လာတဲ့ပိကက်ကတုံးစီကိုရဲတပ်ဖွဲ့ကတားစီစစ်ဆေးဖို့အတွက်ရက်ခိုင်းခဲ့ရမှာကားမောင်းသူဟာရဲတပ်ဖွဲ့ကိုစတင်ပိကက်ခဲ့ပါတယ်ရဲတပ်ဖွဲ့ကကြံလေပိကက်ခဲ့ရမှာကားမောင်းသူတေဆုံးခဲ့ပြီးတခြားကားနှစ်စီးပေါ်ကမောင်းသူနှစ်ဦးကတော့ခုခံရင်းမရှိပဲအဖမ်းခံခဲ့တယ်လို့ဆိုပါတယ်တရားခံထိုင် song aro, a diga dia can lusubare, carton zibo ma te sang lare, take your stevia shit dangule, ten sinangevare, carla tambo api, bangui tan shia lao tambo shi lule subare, take your city, bobo miamia, tainang and ego, willa nila pipi, a ye nigare saye, take your stevia ye tambo ha, tewa lao zita dola pipare, a shin pamide dia can ugoro, select the deja ya, take your stevia rigo, a car dianda, Messalong Muyakai Osugani, Bangong Muti, Tesong Kangera, Chitang, Tia Kaniga, Winkan Trasugere, Subi, Muyan Nene, Yetafuega, Trina Shinem Wema, Yosu Dabarishim.
Mahima, the Rim Pibu Japibari, Majagi Maro, a passing Ganarigo, Nasin Yabu Shibari. ဒီဝေးမြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကိုချောက်ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းတို့မီတာ24 30နဲ့40လို့မှနားဆင်နိုင်ကြည်။ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို့16 19နဲ့23ပါတယ်။ညပိုင်း9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကို
burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ မင်္ဂလာနံနက်ခင်ဗျာခင်ဗျာမြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ VOE ရဲ့တောက်ကြနေမနက်ခင်းအစီအစဉ်တွေကိုမနက်9:00အထိလက်ရှိထုတ်လွှင့်ပေးနေတဲ့လိုင်းလိုမီတာ30 40 48အပြင်လိုင်းလက်မီတာ190ကပါတိုးချက်ထုတ်လွှင့်သွားမှာဖြစ်ပါတယ်အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အင်္ဂလိပ်သင်ကန်းစာနဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ရမှာဖြစ်သလိုတိုင်းရင်းသတင်းလွှာအစီအစဉ်တင်ဆက်တဲ့အခါမှာတော့
RCS ကဖန်ထားတယ်အထောက်ထားတော့ရတာတယောက်က memory stick တစ်ခုပေါ့နော်ဖရတဲ့အတွက်ကြောင့်မလို့ကျမတို့ရုံမှန်လာပေးတယ်အဲ့ဒီ
တိုင်းသားဒေသတွေမှာထူးခြားတဲ့ဖြစ်စဉ်တွေနဲ့ပတ်သက်လို့တင်ပြထားတာတွေကိုနောက်ပိုင်းမှာအပြည့်စုံကြားဖို့ရှိပါတယ်ခင်ဗျာအခုတော့အခြားပတ်စဉ်ကဏ္ဍတွေမတိုင်ခင်နိုင်ငံတကာသိပ္ပံသတင်းတစ်ပုဒ်ကိုလည်းတင်ပြခြင်းပါတယ်အိန္ဒိယနိုင်ငံတောင်ပိုင်းကယ်လာပြည်နယ်တဲကစီးပွားရေးအခြေချကြားတဲ့ကိုချီမျိုးနိုင်ငံတကာလီစိတ်ဟာနေအောင်ကြီးစွမ်းရင်နဲ့လဲပတ်နေတာဖြစ်ပြီးကမ္ဘာပေါ်ကအစမ်းတစ်ဆုံးလီစိတ်တွေကတစ်ခုဖြစ်ပါတယ်ဒီလီစိတ်ဟာကုလသမဂ္ဂသဘာဝပတ်ဝန်းကျင်အဖွဲ့ရဲ့2018စုံဦးတီတွင်စုရခဲ့တာဖြစ်ပြီးဒါဟာကမ္ဘာကြီးပူနွေးစေတဲ့ကာဗွန်ဒိုင်အောက်ဆိုက်ဓာတ်ငွေ့ထုတ်လွှင့်မှုလျှော့ချနိုင်ရေးအတွက်နေအောင်ကြီးစွမ်းအင်ကိုသုံးဆွဲတဲ့အိန္ဒိယရဲ့ဂျိုးပန်းမှုဖြစ်ထင်ရှားကြောင်းအန်ဂျနာပက်ရှရာပြောပြတဲ့သတင်းကိုဒေါက်ကင်မျိုးသက်ပြောပြမှာပါ
အိန္ဒိယရဲ့တက္ကမမြောက်လေရင်အဝင်ထွက်အများဆုံးဖြစ်တဲ့ကိုချီမြို့ကကိုချင်နိုင်ငံတကာလေဆိပ်ကိုရောက်ဖူးသူတိုင်းလမ်းဘေးဝဲရမှာရောကားရနာရနေရာတွေမှာပါနေအောင်ကြီးဆွမ်းအင်တုံးဆိုလာပြားတွေတမျောတခေါ်ကြီးကိုတွေ့ကြရမှာပါအီကွေတန်နဲ့နီးတဲ့ဒီမျိုးလေးရဲ့လေဆိပ်အတွက်နေဆွမ်းအင်ကလိုသလောက်ရနေတယ်လို့လေဆိပ်လျှက်စစ်မန်နေဂျာဂျေရန်ဂျွန်ပရက်ကောက်ကပြောပါတယ်
will produce in
day 10 night လောက်အတွင်းမှာလူသမျှစွမ်းအင်တွေကိုထုတ်နိုင်ပါတယ်တချို့ကိုတခါတည်းဓာတ်ရိုက်သုံးတယ်လို့ပိုတာတွေကိုတင်ထားပြီးညဘက်လိုတဲ့အချိန်ကြာမှာထုတ်သုံးပါတယ
်မီတာကရီတက်နေတာကိုရှော့ချဖို့အတွက်အာနာဘိုင်းတွင်နီလန်းရှာရကနေဒီလေဆိပ်စီမံကိန်းစရရတာပါနေစွမ်းအင်သုံးဖြစ်စစ်ထုတ်ရတာဟာဆိုလာပြားဈေးတွေပေါ်မှာမူတည်နေတဲ့အတွက်ငွေကြေးရကိုက်ပါမလားလို့တန်လျာဖြစ်ခဲ့ရတယ်လို့ကိုချန်လေဆိပ်မန်နေဂျင်းဒါရိုက်တာ VJကိုရင်ကပြောပါလေ
We get back out
ဆုံးနေတော့မကြပါဘူးကျွန်တော်တို့ရဲ့အရင်းနှီးတွေပြန်ရတာပါပဲဒါဟာအကောင်းဆုံးရင်းနှီးမြှုပ်နှံမှုအခွင့်အလမ်းတစ်ခုဖြစ်ပြီးလာမယ့်နှစ်အစိတ်ဆိုအားလုံးကအမျက်ကြီးပဲလို့တွက်ထားတာပါဒါကြောင့်ဒါဟာငွေရင်းမှတည်ဖို့ကောင်းတဲ့လုပ်ငန်းဖြစ်တယ်လို့သဘောအပေါင်းအရင်အတွက်လည်းကောင်းပါလေ
ကမ္ဘာပထမဆုံးနေဆွင့်တော့လေးစိတ်ဖြစ်နေ2015မှာစဖွင့်နိုင်နေတော့ကီရန်လာပြည်နယ်ရဲ့နိုင်ငံခြားခီးတော်တွေမျက်စိကျတဲ့စီးပွားရေးအချက်အချာမျိုးဖြစ်တဲ့ကိုချင်မျိုးအတွက်ဆိုင်လိုအပ်ချက်ကကြီးမားလာတာနဲ့အမျှလေစိတ်ဟာသူ့စံချိန်ကိုထိန်းထားနိုင်အောင်လုပ်ရင်တဖြည်းဖြည်းဆွမ်းဆောင်ရင်းမြင့်အောင်တိုးချက်လာတာပါဒါကြောင့်ဆိုလာပြားတွေကို1ကီလိုမီတာရှိတဲ့တူးမြောင်းနဲ့ကားပါကင်အမိုးပေါ်မှတန်းနေရာတိုင်းမှာတပ်ဆင်ခဲ့တာပါကာဗွန်အစိတ်တွေထုတ်လို့မှုလျှော့ချနိုင်စွမ်းကလည်းနှစ်ပေါင်းအစိတ်အတွင်းအပင်ပေါင်း3တန်းလောက်စိုက်ပျိုးတာနဲ့ညှိမျှနိုင်တယ်လို့ခန့်မှန်းပါတယ်ဒါပြင်ဆိုလာပြားတွေအောက်မှာဟင်းသီးဟင်းရွက်ကိုပါစိုက်ပျိုးကြတာကြောင့်စိန်လန်းတဲ့ပိုးပြီးစိန်လန်းစီတာပါဒီလေးစိတ်စီမံကိန်းကိုလူတွေစိတ်ဝင်စားလာကြတယ်လို့ဆိုင်းနဲ့တင်ရစားတဲ့တိတ်ပံကအကြီးဆုံးဒါရိုက်တာအမစ်ကူမာကပြောပါတယ
်
လေးစိတ်ကပဲတက်ရောက်မှုကိုပြနေတာဖြစ်ပြီးလေးစိတ်ထဲလူတွေဖြတ်သွားတိုင်းနေစောင်းအင်ကိုဒီလောက်ကြီးတုံးလို့ရတယ်ဆိုတာသိသွားကြတယ်ဒါကလှုပ်ထိုက်တဲ့ကိစ္စမျိုးဖြစ်တယ်လို့လက်တွေ့ကြကြဖြေရှင်းတာမျိုးဆိုတာကိုပါသိသွားကြတာပ
ါဒီလေးစိတ်စီမံကိန်းမျိုးလုပ်ဖို့အာဖရိကနိုင်ငံတချို့ကလည်းစိတ်ဝင်စားလာကြတယ်လို့လေးစိတ်အခြေခံကုရံကပြောပါတယ
်။ signed an MOU with
ဘာနာအစိုးရနဲ့ကျွန်တော်တို့ MOU နားလည်မှုစာကြွန်တော်လက်မှတ်ထိုးနိုင်ခဲ့ပါတယ်။ Liberia ကလည်းသူတို့နိုင်ငံမှာအထူးသဖြင့်လေးစိတ်လိုနေရာမျိုးမှာဆိုလာပြားတွေတက်ဖို့အကူအညီလိုချင်တယ်လို့ပြောပါတယ်
။အိန္ဒိယနိုင်ငံမှာလည်းအခြေခံအဆောက်အအုံစီမံရေးကြီးတွေအတွက်အိမ်တွေရုံးတွေရဲ့ခေါင်းမိုးတွေမှာဆိုလာပြားတွေတက်ဆင်ဖို့ပုံစံတစ်ခုဖြစ်ကိုချင်နိုင်ငံကလေးစိတ်ကိုတတ်မှတ်ထားကြတာဖြစ်ပါတယ
်။ဆရာရှင်များရှင်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့မြမဆူရနောက်တက်မတော်တာဝန်ရှိသူတွေအကြားညဉ့်ညည်းအတွက်ဆင်းနေတာတွေရှိနေသေးတယ်လို့လည်းတိုက်ပွဲတွေကပြင်းထန်နေသေးပါတစ်ချိန်တည်းမှာပဲတနင်္ဂနွေလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCE အပါအဝင်ညဉ့်ညည်းလုပ်ငန်းစဉ်အပေါ်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရဲ့တန်တရာသဘောထားတွေကလည်းထွက်ပေါ်နေပါတယ်ညီညာရေးဆွေးနွေးမှုတွေတိုးတက်မှုရဖို့လက်ရှိလုပ်ငန်းစဉ်မှာအပြောင်းအလဲတွေလုပ်ဖို့လိုအပ်နေပါပြီလား ချင်းကနိုင်မဲ့နီလန်အစ်တွေဘာရီများရှိနိုင်မလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ပြီးကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။ဒီနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်ကနေကြိုဆိုပါရစေ
။နောက်ရစနေည VOA ရဲ့တိုက်ရိုက်လေးလိုက်အစီအစဉ်မှာသောရရှင်တွေပါဝင်ဆွေးနွေးကြပါအောင်ခင်ဗျာ။အခုတော့နည်းနည်းချင်းအင်္ဂလိပ်သင်ခန်းစာကိုလေ့လာကြရအောင်ပါ။အမေရိကန်ဤရန်သုံးအင်္ဂလိပ်သင်ခန်းစာကိုတော်လှန်ရေးတန်ပို့ချမှာပ
ါ။ဒီနေ့မနေ့အတွက်တင်ပြပေးမယ့် idiom အသုံးကတော့
out of touch
ဖြစ်ပါတယ်။စာလုံးပေါင်းက out out of off out of ကအပြင်ဘက်ရောက်နေတာ။touch ကထိတွေ့မှုဆိုတော့စကားစုံတစ်ခုလုံးရဲ့တိုက်ရိုက်အဓိပ္ပာယ်ကတော့ထိတွေ့မှုအပြင်ဘက်ရောက်နေတာပေါ့ idiom ဆိုရဲသွားပိုက်အဓိပ္ပာယ်ကတော့ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကိုဆိုလိုပါတယ်ဒီအသုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုလေ့လာကြည့်ကြရအောင်ပ
ါ if you want to get a good job these daysYou can't be out of touch with the latest technology.
ခုခင်မှာအလုပ်ကောင်းကောင်းရကြည်ရင်တော့နောက်ဆုံးပေါ်ဤပညာတွေနဲ့ထိတွေ့မှုကင်းကွာနေလို့မဖြစ်ဘူးလို့ဒီပေရပါတယ်။ George ကိုပြတဲ့ဥမာကိုနောက်တစ်ခေါက်လေ့လာကြည့်ကြရအောင်ပါ
။ If you want to get a good job these days, you can't be out of touch with the latest technology.
ခုခုနဲ့အဆက်ပြတ်နေတာတခုခုနဲ့ထိတွေ့မှုအလန်းဝေးနေတာတခုခုနဲ့ထိတွေ့မှုကင်းကွာနေတာကို idiom အသုံးရဘယ်လိုပြောမလဲ
out of touch
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာတန်ပို့ချခဲ့တဲ့ idiom အင်္ဂလိပ်သင်ခန်းစာဖြစ်ပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍဖြစ်တဲ့ကျမ်းမာရေးကဏ္ဍမှာကြောက်ကကျမ်းမာရေးအပိုင်းနှစ်ကိုတင်ပြထားပါတယ်ကျောက်ကမတိကရေကာကွယ်တင်နာတွေကိုကျမ်းမာရေးပညာရှင်တွေကသတိပေးနေပါတယ်ကျောက်ကအားနည်းစေနိုင်တာတွေကိုဘယ်လိုကြိုတင်ကာကွယ်နိုင်မလဲဆိုတဲ့အကြောင်းအနေနဲ့ပတ်သက်လို့ကျောက်ကနဲ့စီလန်းချောင်းခွဲစိတ်အထူးကုဆရာဝန်ကြီးဒေါက်တာကျော်မြင့်ကိုဆက်သွယ်မေးမြန်းပြီးကိုဝင်းမြင့်ကတင်ပြထားပါတယ
်โอเคကျောက်ကနဲ့စီလန်းချောင်းခွဲစိတ်အထူးကုဆရာဝန်ကြီးဒေါက်တာကျော်မြင့်ကနေကျွန်တော်တို့မတ်လ14ရက်နေ့တုန်းကကြာရောက်ခဲ့တဲ့ကမ္ဘာကျောက်ကနေအတွက်ဒီခဲ့တဲ့အပတ်တုန်းကဆရာကြီးကျောက်ကအားလေးသေးတဲ့အကြောင်းရင်းတွေနဲ့ဒါတွေကိုကြိုတင်သိဖို့ကုသနိုင်ဖို့ပြောခဲ့ပြီးကာကွယ်ရေးအပိုင်းအတွက်တော့ဆရာကြီးချက်သေးတဲ့ဒီစီဂျိုနဲ့သူတို့မဖြစ်ရေးကိုပဲပြောပြခဲ့ပါတယ်ဆရာကြီးဒါကြောင့်ဒီတစ်ခေါက်တော့ဆရာကြီးကျန်တဲ့ကာကွယ်ရေးအပိုင်းတွေကိုဆက်ပြောမှာဖြစ်တဲ့အတွက်ဖြစ်စေတဲ့အကြောင်းရင်းနောက်တစ်ခုဖြစ်တဲ့ကျောက်တည်တာနဲ့ပတ်သက်ပြီးတော့ဘယ်လိုကာကွယ်နိုင်လဲဆိုတာကိုစပြောပြပေးပါလားဆရာကြီး
ကျောက်တည်တာလေမအားတော့ကြောင့်လေဆိုင်တယ်စားတော့ဒီဟာကျွန်တော်ရေဒီမှာထုံးသက်တည်များတယ်နောက်တစ်ခုကတော့ရေတောက်တာနည်းတယ်ဒါမျိုးဒီနာတွေကပို့ပြီးတော့ကြောက်ဖြစ်ပို့ထင်းလန်းနေပို့များတယ်ပေါ့တော့တချို့ကြားရသူရဲ့ခန္ဓာကိုယ်ထဲမှာဟိုက UAS ဆိုတဲ့ဓာတ်တစ်ခုကများနေတယ်အဲ့ဒီ UAS စင်များတာလေသူရဲ့ကြောက်တတ်ကိုဒုက္ခပေးနိုင်တယ်။နောက် UAS စင်နဲ့ပတ်သက်တဲ့သုံးကြောက်တွေပေါ့နော်ဖြစ်နိုင်တယ်
။ဟုတ်ကဲ့ဆရာ။အဲ့တော့ဒီနေရာမှာဆက်ကလပ်ရဒီထုံးထက်နဲ့ဒီ UAS စင်ချက်ပေါ့နော်မများအောင်လို့စာဝင်နေတဲ့အနေထားရှိလားဆရာ
။အဲ့ဒါကလည်းအသာပေါက်ပေါ့နော်ထုံးထက်ကျတော့ဒီကိုကြိုချက်ပြီးပေါက်တာတော့ဒါအကောင်းဆုံးပေါ့နော်။ဒီ UAS စင်ကတော့ UAS စင်များတဲ့အသာဆိုင်ပေါ့ဥပမာအားဖြင့်ဝမ်းဝင်းကလေးသားလို့ရှိရင်အရေးအဖြစ်ပါဝင်မှုအများများပါတယ်။နောက်တစ်ခုသတိဝင်ငါမျိုးပေါ့။ဥပမာ berry တွေ၊မုံတို့၊မြစ်တွေ။အဲ့လိုမျိုးတွေအားလုံး UAS အဖြစ်ပါဝင်မှုတော့တော့မြင့်ပါတယ်။အဲ့တော့ဒီလို UAS အဖြစ်များတဲ့လူသားတွေဟာဒီလိုအစားအသောက်ကြီးတွေကိုစင်စင်ပြီးတော့စားတင်တယ်။အ 商人商务方面的商人无论没说大物对吗而且第一样大来钱啊钱因为这个嘛那里你对他嘛他们的你嘛那里哦叫我去地点叫干嘛那里哦嘛叫都看回来嘛但那但是叫个有个吃不的哇啥吧呗因为一些那方面比如口味你对他嘛因为一些你那里哦叫个别提了那时候叫个个救你哦刚刚都不能奶奶你谈了这段的吧你白马的都彻底到达你刚刚没那都过了到没把马拿的这个股马你朱里达朱里达不好
的吗好的在今天嘛你叫得到的不得比了我定来我看得到不行了比给他的靠着我了其实不如的路径不要交给我的家不如他自己其实不如的都比我弄的家
你呢然后是比我路吧然后比较大第一次打的区别阿超桑的考虑是咱们也打的区别咱们有爱的什么咱们也打的区别大理的我们都是阿平说到滴滴滴也就是叫做孤独没法的就是就是叫干的派人叫点的背景要蛮大的叫干的农网变低的哎呦的电影要到的成家了孤独啊就是等开发的叫干的要低端的白年变得那么高了吧那个那变低的白年在比较嘛，嘛在比较的时候，他题目多吧？还有有哪里啊？所以就是这些都是些滴滴查查，不大不多吧？
好，感谢。那么，今天的四九最主要那个啊，的交代来比较看嘛，西南江部分哪里不得了？在高温那边的他，
西南江部分哪个是没有到没有的没有现在哪边玩了？那个基本上都没住过，没有的米粒嘛，加了鱼也是看他多快地方一样。今年娘不稳不困难，牛大一才不加的。大家记住啊，比今年娘不稳稳好是都行。那么这个了，比人家照顾多的，比我们安排呀是。低端点的，但是都不多了不。大理的呀，就牛的米就拿的低不稳的是都行的，还有呗，就是也 lifestyle 不，他那里的没人就不离别吧的。
好，感谢了。第四两张波纹那个阿牛这么一边嘛，阿片牙边的阿牛大理这生意是啥？把你地产比较不如干过这个啥？
阿牛大理嘛嘞，生意了搞嘛呗。阿牛大理嘛，叫做第四两张波纹那个，伢都阿生阿罗，你在几点牛大理走路行，对吧？几点几点？几点几点在讲？就是几点？几多几点？没工，几点来嘛见你？哎，几点你啊？加拿路行？你几点你啊？你在干啥？低波纹的、面纹的、小纹，比如说艾利低波呀、低波纹的，从交割骨交割来的，大家比如来加拉路时的，比交割骨拉要嘛，都看对的吧？
好，感谢了，今天嘛，第四两张波纹单呢，不代表就进来过保险了。拉克那里呢，不代表就是比给的不干嘛，只要切开了对，第二把嘛，再比拉克那里这里过先交对吧？
低波纹的拉克那里啊，低波纹、低尖纹。一个澳门，一个看看国门，一个不熟那类型，今天嘛对八门，然后我们家看看山东的厦门，喏，一波问那个悠悠，一波问那类型的，然后过了我们四川江嘛，到西宁的，一波我们家看那问的，反正一波问的这类型的，就嘛，然后交给西宁的啦，交给西宁，交给北宁的，四川江嘛交西宁的，哎，交给姑姑路吧的。交警是有一部分啊，所以呢，那咱们嘛，可能只有部门呢，是部门边路那边不是地方地里边地方出发的，那里呢，部门各处地方到底要在专业下问呢，滴滴查查各处出发的。
好，感谢。那么，第交警这边呢，不特别了，像那么每米的查，业绩的查个。
第二，交警安内的油价出来，那真的为个哪？你的油价没好在说讲。不到人家这里没看没有了，那看那的声音，木木慢慢的，哦，又看那那边，里边嘛来就看那多了吧，就是要包在那边里家的，你旁边个家那的钱嘛，叫大家搂不搂到无所谓钱嘛，那看那的都抵达了，反正你既然来了，看那的，你叫你叫你的，你那多的收入行了，反正啥也没报，你既然要嘛，这姑姑欠你一桌呀我。这里车子是嘛的，然后在专业下午里面的，主要就是下大雨了嘛，然后在九大墓里面，就是嘛的。
OK， 谢谢你，阿姐嘛的，谢谢。
ဥဝင်းမင်းရဲ့ကျမ်းမာရေးကဏ္ဍအပြီးခုတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထိုင်းချေဆိုင် BNI ဝိုင်းတော်သားတွေကတင်ဆက်မှာပါ
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအမီပါဖီဝါဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီကြပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မြောက်ဦးမြို့အတွင်းပြစ်ခတ်တိုက်ခိုက်မှုကြောင့်အရက်သားနဲ့လူနေအိမ်တချို့ပျက်စီးခဲ့ပါတယ်။ပလောဝမြို့နယ်ကလတန်မြစ်အတွင်းကဂုံတင်ဆက်သင်းမောတစည်းကိုအေးအေးအဖွဲကနေတိုက်ခိုက်ဖျက်ဆီးခဲ့တယ်ဆိုတာနဲ့ကယားပြည်နယ်အတွင်းဗိုလ်ချုပ်ကြေးရုပ်ထားရှိရေးဆွေးနွေးပွဲမပြေလည်သေးတဲ့အခြေအနေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ရှိဟောင်းမြို့ဖြစ်တဲ့မြောက်ဦးမြို့မှာအစိုးရစစ်တပ်ပြစ်ခတ်မှုကြောင့်အရတား9ဦးထိခိုက်ခဲ့ပြီးလူနေအိမ်အပါအဝင်အဆောက်အဦတချို့ပျက်စီးခဲ့တယ်လို့မြို့ခံတွေကပြောပါတယ်အလားတူရခိုင်မြို့နီကျောင်းကမ္ဘောစပန်နဲ့ဗုဒ္ဓဆင်းတုတော်တချို့နဲ့လူနေအိမ်တချို့ကိုလည်းကြီးထိမှန်ခဲ့တဲ့အတွက်ပျက်စီးမှုတွေရှိတယ်လို့ဒေသခံတွေကပြောပါတယ်မြောက်ဦးမြို့ဟာရခိုင်ရှိဟောင်းအမွေနှင့်များနဲ့ဘာသာရေးအဆောက်အဦအဓိကတည်ရှိတဲ့မြို့ဖြစ်သလို UNESCO ကပတ်အမွေနှင့်စီရင်ဝင်တတ်မှတ်ခံထားရတဲ့မြို့လည်းဖြစ်ပါတယ်
။ရှင်းပြနေပလဝမြို့နဲ့ကလတာမြို့တွင်းကကြောက်တော်ပလဝကိုပြေးဆွဲနေတဲ့ MV ရတနာဝင်းဂုံတင်ဇက်တင်မောတစည်းကိုအေးအေးရခိုင်တပ်မတော်ဖွဲ့ကနေတိုက်ခိုက်ဖျက်ဆီးခဲ့တယ်လို့နမတာကြည်ဝသာသူကပြောပါတယ်။ဆာလိုရေးတန်ထဲတွေကဲဆောင်လာတဲ့ဇက်တင်မောကိုဒီလ16ရက်နေ့တဲမဝရွာနီးမှာအေးအေးဘက်ကပြစ်ခတ်မိရှုခဲ့တယ်လို့သူကဆိုပါတယ်။ရခိုင်တပ်မတော်အနေနဲ့ကတော့ကလတန်မြစ်ကျောင်းဟာစစ်ရေးကာလတွင်အစိုးရတပ်ရဲ့စစ်လက်နက်ပစ္စည်းတွေတည်ဆောင်နေတဲ့လမ်းကြောင်းကိုသာစီးနေတယ်လို့အေအေပြောခွင့်ရခိုင်တုခါကဆိုပါတယ်။ဒီပြစ်ခတ်မှုကြောင့်အနီနာတဲမဝကျေးရွာဘက်ကလည်းလက်နက်ကြီးကြီးကျရောက်ခဲ့တယ်လို့ဒေသခံတွေကပြောပါတယ်။
2020ရွေးကောက်ပွဲအတွက်ကနဦးပြင်ဆင်တဲ့အနေနဲ့အခြေခံမဲဆန္ဒရှင်အမည်စရင်ကောက်တဲ့အခါတိုင်းနာရီရဲ့အမည်ရှိမှဦးသို့မဟုတ်တော့မဖြစ်မနေထည့်တွင်းရတဲ့အပေါ်ကရင်ပြည်နယ်မှာရှိတဲ့ကရင်အရက်ဖက်ဖွဲ့စည်းတချို့ကထောက်ပြဝေဖန်ပြောဆိုနေပါတယ်တိုင်းနာအမည်ရှိမှဦးတော်ထဲတာဟာတိုင်းနာရီအတွက်စိုးရိမ်စရာဖြစ်လာတယ်လို့သဘောမကျတာတွေလည်းရှိတယ်လို့ကရင်ရေးရကော်မတီအတွင်းရင်းမှူးစောကျော်စွာကထောက်ပြပြောဆိုပါရယ်အခုလိုဦးတော်ထဲတာဟာအပေါ်ကတဆင်ညွန်ကြတာဖြစ်တယ်လို့ဆော့ဝဲအရာကြားမှခွဲခြားတဲ့အခါအစဉ်ပြေဖို့မဖြစ်မနေထည့်ရတာဖြစ်တယ်လို့ကရင်ပြည်နယ်ရွေးကောက်ပွဲကော်မရှင်ဥက္ကဋ္ဌဦးကျော်ဝင်းမောင်ကဆိုပါရယ်အဲ့ဒီအခြေခံမဲဆန္ဒရှင်စည်းရင်းကိုကရင်ပြည်နယ်မှာအခုလက်မှာစတင်ကောက်ယူနေပြီးအစိုးရလက်လမ်းမီတဲ့ဒေသအားလုံးကိုအရင်ကောက်ယူသွားမှလည်းဖြစ်ပါရယ်
မော်မျိုးသမီးများကွန်ရက် NWN ကဦးစီးပြီးတော့မော်မျိုးသမီးများဖိုရန်ကိုမော်လမြိုင်မြို့မြန်တရာရောက်ွက်ရှိပိုင်ခေခမ်းမမှာပြီးခဲ့တဲ့မလ15ရက်နေ့ကနေ16ရက်နေ့ထိ3ရက်တာကျင်းပပြုစည်းခဲ့ပါတယ်။ဆွေးနွေးချက်တွေတော်တော်များများရှိတဲ့အထက်မှာအမျိုးသမီးတွေပေါ်အကြံပေးမှုပွားပြောက်ရေးလူကုန်ကူးမှုနဲ့မူရေးစေဝါးရဲ့တားကောင်းတွေမဖြစ်ပေါ်စေဖို့ပညာပေးမှုတွေပုံမှန်လှုပ်ဆောင်ပေးဖို့နဲ့အရေးကြီးတဲ့ဆွေးနွေးချက်တွေချမှတ်တဲ့နေရာမှာအမျိုးသမီးတွေပါဝင်နိုင်ဖို့ရဲ့အမျိုးသားလူမျိုးရေးတိုက်ပွဲတွေနဲ့ငြိမ်းချမ်းရေးဆွေးနွေးပွဲတွေမှာအမျိုးသမီးတွေပါဝင်ဖို့အရေးချင်းတွေမြှင့်သိမ်းရမယ်စတဲ့အချက်တွေပါဝင်တယ်လို့မိုးမျိုးသမီးစည်းရုံး NWO ဥက္ကဋ္ဌမိလူဝီဟန်ကပြောပါတယ်။အဆိုပါမိုးမျိုးသမီးဖိုရာဆွေးနွေးပွဲကိုမုံမြင့်နယ်မြို့နယ်တီတီကကိုယ်စားလှယ်15ဦးစီပါဝင်ပြည်ပြင်းနယ်ရန်ကုန်တိုင်းကနင်းတိုင်တိုင်းဒေသကြီးနဲ့ထိုင်းမြန်မာနယ်စပ်ဖျား3စုဒေသကအမျိုးသမီးကိုယ်စားလှယ်150ကျော်တက်ရောက်ခဲ့ပါတယ်။မိုးမျိုးသမီးများကွန်ရက်ကို2013ခုနှစ်မှာဖွဲ့စည်းခဲ့တာဖြစ်ပါတယ်။
ရှမ်းပြည်မြောက်ပိုင်းလာချိုးမြို့နယ်အတွင်းမှာကြေးရွာအုပ်ချုပ်ရေးမှူးနယ်ဒေသအတွင်းပြည်သူ့စစ်တပ်ဖွဲ့တွေပူးပေါင်းပြီးရွာသားတဦးကိုလုကြံတပ်ဖြတ်လိုက်ပါတယ်။ပြီးခဲ့တဲ့မတ်လ14ရက်နေ့ကတည်ဆုံးသူရဲ့မိခင်ကလာချိုးမြို့အမတ်တရဲစခန်းကိုတိုက်တန်းပြီးတဲ့နောက်တရက်မှာကျူးလွန်လူလို့စွပ်စွဲခံရတဲ့သူတွေကိုခရိုင်ရဲတပ်ဖွဲ့တွေကနေဖမ်းဆီးထိန်းသိမ်းထားလိုက်ပါတယ်။တည်ဆုံးသူရဲ့မိခင်ဖြစ်သူကရွာအုပ်ချုပ်ရေးမှူးနယ်အဖွဲ့ဟာရွာထဲမှာအယူမရှိစေရဆိုပြီးတားကိုရိုက်တက်လိုက်တာဖြစ်ကြောင်းပြောပါတယ်။လာချိုးမြို့တောင်ဖက်မုံ ဆိုင်အုပ်စုကောင်းဟုံးရွာနေစိုက်အထွန်းအသက်30နှစ်ကိုဒေသခံပြည်သူစစ်အဖွဲ့နဲ့ကျေးလက်အုပ်ချုပ်ရေးမှုရုပ်ပူးပေါင်းပြီးဇန်နဝါရီလ26ရက်နေ့ကဖမ်းဆီးရိုက်တဲ့လိုက်ပါတယ်ဇန်နဝါရီလ29ရက်နေ့မှာစိုက်အထွန်းတည်ဆုံသွားခဲ့ပြီးသူ့ရဲ့နေအိမ်ကိုလည်းမိရှို့ခဲ့ပါတယ်။
အခုတည်င်းလိုက်ကိုဆက်လက်တင်ဆက်ပေးသွားမှာပါကရားပြည်နယ်လိုက်ကော်မြို့အတွင်းအငင်းပွားစရာပို့ချုပ်ကျေးရွတ်ထားရှိရေးကိစ္စကိုဖြေရှင်းဖို့၅ဘွဲ့ဆိုင်တွဲဆုံဆွေးနွေးပွဲတစ်ခုကိုလိုက်ကော်မြို့ကိနီယာဟိုတယ်မှာမတ်လ20ရက်နေ့ကကျင်းပခဲ့ပေမဲ့သဘောတူညီချက်မရရှိခဲ့ပါဘူး။ဆက်လက်တွဲဆုံသွားဖို့ဒါသဘောတူညီခဲ့ကြတာပါ။မိကလျာမုံကနေစုစည်းတင်ဆက်ထားပါတယ်။
အခုဆွေးနွေးပွဲမှာမျိုးသားပြန်လည်တင်ပြရေးနဲ့ရင်းချမ်းရေးဗဟိုဌာန NRPC ကဦးစော်ထေးဦးဆောင်တဲ့ကိုယ်စားလှယ်တွေကရင်နီမျိုးသားတိုးတက်ရေးပါတီ KMPP ကဒူးဥက္ကဋ္ဌခွန်ဦးတဲ့ဦးဆောင်တဲ့ကိုယ်စားလှယ်တွေကရားပြည်နယ်ဝန်ကြီးချုပ်ဦးအေဖောင်ရှိုးဦးဆောင်တဲ့အစိုးရဖွဲ့ကိုယ်စားလှယ်တွေကျေးရုပ်ဖြစ်မြောက်ရေးကော်မတီဝင်တွေနဲ့ကျေးရုပ်ကောက်ွက်ရေးတပိတ်ဦးဆောင်တဲ့ကရင်နီပြည်လူငယ်အားစုကိုယ်စားလှယ်တွေတွေ့ဆုံဆွေးနွေးခဲ့ကြတာဖြစ်ပြီး အေဗီလာမကုံခင်နောက်တစ်ကြိမ်၄ဖြစ်ဆိုင်ပြန်လည်တွေ့ဆုံတဲ့အခါမှာကျေးရုပ်ဖြစ်မြောက်ရေးကော်မတီဝင်တွေပါဝင်တော့မှာမဟုတ်ဘူးလို့လည်းကိုသောမတ်စ်ကပြောပါတယ်။ဒီဆွေးနွေးပွဲကိုအတိတ်သက်တင်နေတဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါက်တာခင်စီကျူနဲ့ပြည်내လွှတ်တော်ကိုယ်စားလှယ်ဦးခုတဲတဲ့တို့ကတက်ရောက်ခဲ့ကြပါတယ်။
ဒီဆွေးနွေးပွဲတက်ရောက်တဲ့လွန်ကော်မြို့ခင်းအပီပီဆက်ဆံရေးရုံးတာဝန်ခံခွန်ကြီးတဲ့ကတော့ဘူကျောက်ကြီးရုပ်ပြဿနာကိုပြပြလေးလေးဖြစ်စေခြင်းတွေလို့လည်းခုလိုပြောပါတယ်။ကျွန်တော်တို့အနေနဲ့တော့ပြဿနာကိုပြပြလေးဖြစ်ချင်တော့ဒါပေမဲ့ဥက္ကဋ္ဌနဲ့ဖရာနဲ့ကုနာပြောလို့မျိုးကိုဖရာသူ့မြောင်နဲ့ထောင်းလိုက်ဖရာတော့ရှင်းချောက်ပြီးအဲ့လိုနဲ့ခုအဲ့လိုဖြစ်ချက်ပြီးနေတ
်ကရင်လူငယ်ရင်အားစုအဖွဲ့ကိုအသင်းအတ္တမဖန်းစည်းတရားစွဲတာတွေကျေးရော့အတွက်သုံးတဲ့ကျင်းငွေတွေကိုပြည်내ဆိုရကပူပိလင်းလင်းချမပြတာစတဲ့အချိန်ကနေတင်းမာမှုတွေဖြစ်လာတာဖြစ်ပါတယ်
ဆက်ပြီးတော့မြောက်ပိုင်းမဟာမိတ်အဖွဲ့ရင်းနဲ့ရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီ RCSSSA တို့နမ်တူမြို့နယ်မန်လီကျေးရွာအနီးတစ်ဝိုက်မှာအခုလအစောပိုင်းကတိုက်ပွဲဖြစ်ပွားခဲ့ပြီးတိုက်ပွဲအတွင်းမှာမန်လီကျေးရွာသား12ဦးပျောက်ဆုံးခဲ့ရာအဲ့ဒီရွာသားတွေကိုအမြန်ဆုံးပြန်လွတ်ပေးဖို့လာရှိုးအခြေဆိုင်တအန်းအရက်ပတ်လူမှုဖွဲ့စည်းတွေနဲ့မိသားစုဝင်တွေကမတ်လ18ရက်နေ့ကဆန္ဒထုတ်ဖော်တောင်းဆိုလိုက်ပါတယ်အမည်ရဲ့စုစည်းချက်ကိုနိုင်ကုန်းအိမ်ကနေတင်ဆက်ထားပါတယ
်မန်လီကျေးရွာသားတွေကို RCSSA ကဖမ်းဆီးထားတဲ့ထောက်ထားတွေကိုရရှိထားတဲ့အတွက် RCSSA တွေနဲ့ရွာသားတွေကိုအမြန်ဆုံးလွှတ်ပေးဖို့တောင်းဆိုရခြင်းဖြစ်တယ်လို့တိုင်းမျိုးမီဖွဲ့စည်းတီတူတွေတွင်းမှုဝေပိုကမဲချိုကပြောပါတယ်
ကျွန်တော်တို့ထားတာက RCSS ကဖမ်းသွားတယ်အထောက်ထားတော့ကျွန်တော်တို့ကဒီရွာသားတယောက်က memory stick တစ်ခုပေါ့နော်ပါရတဲ့အတွက်ကြောင့်မလို့ကျွန်တော်တို့ရုံမှန်လာပေးတယ်အဲ့ဒီ memory card ကိုစစ်စစ်ကြည့်တဲ့အခါမှာဒီ RCSS စတာပေါ့ပေါ့နော်ပြီးလို့ရှိရင်ဒီစစ်ရဲ့ဦးရစင်းနဲ့အတူတူရိုက်ထားတဲ့ပုံလေးတွေ့ရတယ်ပြီးလို့ရှိရင်ကပိုင်ရှင်ရဲ့ပုံလေးတွေ့ရတယ်သူရဲ့မိသားစုဝင်တွေရဲ့ video file တွေ့ရတယ်ပေါ့နော်တချို့တော့ပုံမျိုးကြတော့ကျမတို့ line ပေါ်မှာတင်ထားတယ်ဒီဖန်ခံရတဲ့နလီယာသားပုံတချို့ပေါ့နော်အဲ့ဒီပုံတွေလည်းအဲ့ဒီကတ်ထဲမှာတွေ့ရတယ်ပေါ့နော်ဒါကြောင့်မို့လို့ ီ memory card မှာတတိယထောက်ထားတွေကခကြီးကြကြပေါ်ပြထားတဲ့အတွက်ကြောင့်မလို့ RCS ဆန်းနေလို့ကျမတို့အနေနဲ့ဟိုဘယ်လိုပြောမလဲအထောက်ထားခိုင်ခိုင်လုံးလုံးနဲ့ပြောပြလို့ရတာပေါ့နော
်ဒီပြည်စင်နဲ့ပတ်သက်ပြီးတော့ RCS SSA ဘက်ကိုပြောဆိုလာမှုတွေရှိနေတဲ့အတွက်ဟုတ်မဟုတ်သေချာစစ်ဆေးပြီးမှအကြောင်းပြမယ်လို့ပြောဆိုထားကြောင်းရွာသားတွေကအမှန်တကယ်ဖန်ဆီးထားရင်ဇာတ်ပြချင်းမပြချင်းကြောင့်မဟုတ်ပဲအချိန်တန်မှာကပြန်လှုပ်ပေးမှဖြစ်ကြောင်းအချိန်လေးတွေကိုသေချာစစ်ဆေးနေတယ်လို့ RCS ပြောရေးစုခွင့်ရှိသူသူရအဖိုးမူကြီးဆိုင်ဦးကပြောပါတယ်ဇာတ်ဖော်တုတ်ပွဲတွေဟာပြဿနာတွေကိုဖြေရှင်းရမရောက်ပဲပြဿနာကိုပုံမူကြီးထွားလာစေနိုင်တယ်လို့လည်းသူရအဖိုးမူကြီးဆိုင်ဦးကပြောပါတယ်
ကနပြလဲစီလာကသူတို့လူချင်းတော်တို့တောင်းနေတောင်းတာလည်းသူတို့ဆုတ်တာပေါ့ကနပြလဲဒါနဲ့သူကဘယ်လိုကြောင်းရလဲဆိုတော့အဲ့ဒါပေါ်မှာဒီကက်ဆာအဲ့လိုကိစ္စတွေကကြတော့ခုနပြောလို့တဲ့ကနပြတာမဟုတ်ပဲနဲ့အဲ့ဒီတက်ဆန်နဲ့ quality တွေကနပြဖြစ်တဲ့လူကနေတက်တွေ့ဆိုပြီးဖြစ်ဖြစ်ဖြည့်ချင်းတာကသူတည့်ရဖြည့်ချင်းပြီးအမှန်လို့အဲ့လိုမျိုးအမျိုးကနပြရဆိုတာကသူကအဲ့ဒီနေ့လည်းသူကတမျိုးဆက်နေတာကတော့ဒီတိကျဖြစ်တဲ့နေရာကိုတချို့ဟာတွေကတော့သူကအချင်းချင်းလိမ္မာမှုတွေကိုကြီးထွားလာနေတယ်တချို့ဟာတွေကတော့သူကတချို့နော်အဖွဲ့အစည်းတွေကဗာရီကအဲ့ဒါဆိုနိုင်ရည်နဲ့ဆက်ပြီးတော့နော်အစီအဲ့တော့အပိတ်ချပြူတဲ့နော်စံတဲ့ပုံမျိုးတက်ရောက်နေတယ
်ရှမ်းပြည်နယ်မြောက်ပိုင်းမှာလက်နက်ကန်အဖွဲ့အစည်းတွေများပြားလွန်းတဲ့အတွက်လက်နက်ကန်ပြည်ပခတ်တွင်ဒေသခံရွာသားတွေဖမ်းဆီးခံရမှုတွေမကြာခဏဖြစ်ပွားလျက်ရှိနေတဲ့အပြင်အခြားသောလူခွေရီချိုးပေါခံရမှုတွေလည်းအများပြားရှိနေတယ်လို့တန်းလူမှုအဖွဲ့အစည်းတွေကပြောပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြားရမှာပါရှင်
ရခိုင်ပြည်နယ်မြောက်ဦးမြို့အတွင်းပစ်ခတ်တိုက်ခိုက်မှုကြောင့်အရသား9ဦးထိခိုက်ခဲ့ပြီးနေအိမ်အပါဝင်အဆောက်အဦတချို့ပျက်စီးခဲ့ပါတယ်။ချင်းပြည်နယ်ပလဲဝမြို့နယ်ကလတန်မြစ်အတွင်းက MV ရတနာဝင်းဂုံတင်ဇက်တဲမော်တစီးကို AA ရခိုင်တပ်မတော်ဖွဲ့ကနေတိုက်ခိုက်ဖျက်ဆီးခဲ့ပါတယ်
။တရရှင်တွေအခုနားဆင်ကြကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
တိုင်းပြည်ဆိုင် VNI ဝန်တော်သားတွေတင်ဆက်တဲ့တိုင်းရင်သတင်းလွှာတွေကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာကျွန်တော်တို့ VOE ကထုတ်လွှင့်မဲ့ဒီကနေ့ညနေအစီအစဉ်တွေကိုတော့လိုင်းလူမီတာ71.25 ရုပ်မှာဖမ်းယူနားဆင်နေပါတယ်အခုတော့ကြံရှိနေသေးတဲ့အချိန်တော့တွင်မှာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကကြောပြပေးမှာပါ
နယူးဇီလန်နိုင်ငံ Christchurch မြို့ဗလီဝကျောင်းနှစ်ခုမှာဝတ်ပြုဆူတောင်းနေတဲ့သူ50တိတ်ဆုံးကြတဲ့ပစ်ခတ်မှုဖြစ်ပွားခဲ့ပြီးသတင်းတစ်ပတ်လောက်မှာပဲနယူးဇီလန်ဝန်ကြီးချုပ် Jacinda Ardern ကနိုင်ငံတွင်းမှာတိုက်ပွဲသုံး automatic မောင်းပြန်တနက်အမျိုးအစားအလုံးအတွက်ချက်ချင်းတားမြစ်ချက်တည်းထုတ်ပြန်လိုက်ပါတယ်ဒီတားမြစ်ချက်ကိုဝန်ကြီးချုပ်ကစစ်တပ်ရင်းနှင့်မှာကြေညာခဲ့တာဖြစ်ပြီးတားမြစ်တဲ့ထဲမှာရိုးရိုး rifle တနက်ကနေတိုက်ပွဲသုံး rifle ဖြစ်ပြောင်းသုံးနိုင်အောင်ချီဆန်းအများပြားဆက်နဲ့ချီကပ်တွေတက်ဆင်ပြီးအကြိမ်များစွာပစ်ခတ်နိုင်မဲ့ကိရိယာတွေပါဝင်ပါတယ်နယူးဇီလန်ကဗလင်တစ်ခုတိုက်ခတ်မှုကြောင့်တိုက်ခတ်ရေးသုံး rifle တနက်တွေတားမြစ်ပိတ်ပင်ကြောင်းနယူးဇီလန်ဝန်ကြီးချုပ်ကခက်မြန်မြန်လေးအရေးယူဆောင်ရွက်ခဲ့တာကိုအမေရိကန်ပြည်ထောင်စုကဒီမိုကရက်တစ်ပါတီလွှတ်တော်အမတ်တွေကဂုဏ်ပြုကြိုဆိုလိုက်ကြပါတယ်။အမေရိကန်မှာခုနှစ်ပိုင်းတွင်ဖြစ်ပွားတဲ့ပစ်ခတ်မှုတွေကြောင့်လူတွေရာချီတေဆုံးသွားပြီးတနတ်ဆိုင်ရာဥပဒေတွေပြင်ဆင်ပြောင်းလဲတောင်းဆိုမှုတွေအကြီးအကျယ်ရှိခဲ့တဲ့ဆိုပေမဲ့ထူးခြားတဲ့တိုးတက်မှုတွေဖြစ်မလာခဲ့ပါဘူး။တောင်တရုတ်ပင်လယ်ပြင်တွင်တရုတ်နိုင်ငံရဲ့ကျူးကျော်ရန်လိုမှုတွေနဲ့ပတ်သက်ပြီးနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးမှာဖိလစ်ပိုင်အရာရှိဟောင်းနှစ်ဦးကနေတိုင်ကြားထားတဲ့ကိစ္စကြောင့်ဖိလစ်ပိုင်နဲ့တရုတ်ကြားဆက်ဆံရေးကိုထိခိုက်စေမှာမဟုတ်ပါဘူးလို့ဖိလစ်ပိုင်သမ္မတရော်ဒရီဂိုဒူတာတေကပြောကြားလိုက်ပါတယ်။သူသမ္မတဖြစ်လာခဲ့တဲ့2016ကစပြီးဖိလစ်ပိုင်ရဲ့မဟာမိတ်ဟောင်းအမေရိကန်ပြည်ထောင်စုနဲ့ဆက်ဆံရေးကျဲသွားပြီးတရုတ်နဲ့ပိုးပြီးနီးကပ်တဲ့နိုင်ငံခြားရေးမူဝါဒကိုလှုပ်ဆောင်လာခဲ့တာလည်းဖြစ်ပါတယ်။အီရန်နိုင်ငံမူဆိုးမြို့နေတိုင်းဂရစ်မြို့ထဲမှာတစ်တပရင်းနေကဂရုတမောတစီတိမ့်ဟောက်သွားတဲ့အတွက်အ ਨੇ စုံလူပေါင်း83ဦးသေဆုံးခဲ့ရပါတယ်။တင်မောပေါ်မှာကတ်စ်တရဲ့မိခင်များနေဖြစ်တဲ့နိုရုစ်ကနှစ်သိက္ခူပွဲတော်ဆင်နွှဲနေကြတဲ့လူပေါင်း180ကျော်လိုက်ပါလာတာဖြစ်ကြောင်းတာဝန်ခံအရာရှိတွေကပြောပါတယ်။သေဆုံးသွားသူအများစုကအမျိုးသမီးနဲ့ကလေးငယ်တွေဖြစ်ကြပါတယ်။
ကျေးဇူးပါခင်ဗျာသတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါဒီမနက်အတွက်အစီအစဉ်ထုတ်လို့ရမူကကိုကျောင်းလင်းဖြစ်ပါလေအတမိုင်းဆိုင်ရာအင်ဂျင်နီယာတော့ဇီနတ်အဗ်ဒယ်ရမန်ဖြစ်ပါလေတောက်ကြနေမနက်ခင် VOA အစီအစဉ်တွေကိုမနက်6:00-9:00အထိလိုင်းလူမီတာ30.40-48အပြင် VOA ရဲ့ Facebook စာမျက်နှာကပါထုတ်လွှင့်ခဲ့တာပါတော်ရရှိများနဲ့တကွာမြန်မာပြည်သူပြည်သားအားလုံးပျော်ရွှင်ပွဲရာနေ့တစ်နေ့ဖြစ်ကြပါစေ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.